Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA American အတိုင်းရဲ့2020ခုနှစ်ဒီဇင်ဘာလ4ရက်တောက်ကြတဲ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီအထိဒိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီရှင်။ကျမနာလာပါဒီကနေ့ညပတ်ထိတ်တန့်ရောက်တဲ့တွေကိုတင်ပြပေးပါပါအမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ရတဲ့အတွက်ပြီးခဲ့တဲ့တစ်ပတ်ကကြာတဲ့ Thanksgiving ကျေးဇူးတော်နေ့အားလည်းရမှာစုဝေးတွေ့ဆုံတာမျိုးမလုပ်ဖို့ကျမရဲ့တာဝန်ရှိသူတွေတိုက်တွန်းခဲ့ပေမဲ့အများစုကလိုက်နာခြင်းမရှိခဲ့ကြပါဘူးအဲ့ဒီကလအတွင်းလူတွေခီးထွက်ခဲ့ကြတဲ့လေဆိပ်တွေနဲ့အဝေးပြေးလမ်းမကြီးတွေပေါ်ကဒေတာအချက်အလက်တွေကို AP သတင်းဌာနကရရှိခဲ့တာပါမနစ်အားလာရက်ကတည်းကစာရင်ဒီနှစ်ခီးထွက်တဲ့အမေရိကန်တွေအနှဲငယ်လောက်ပဲကြာဆင်းသွားတာကိုကြည့်ရင်ကျမရဲ့တာဝန်ရှိသူတွေရဲ့ပန်ကြားချက်ကိုလစ်လျူရှုခဲ့တာအထင်ရှားတွေ့မြင်နိုင်ပါတယ်။ဒီလောက်ရကြောင့်မကြခင်ကြောက်ရောက်မဲ့ Christmas နဲ့နှစ်သစ်ကူအားလာရက်ရာသီမတိုင်ခင်မှာပဲအမေရိကန်နိုင်ငံတော်ပုဂူဆက်မှုတွေရောဆေးရုံရောက်လာသူတွေပါစံချိန်တင်မြင့်တက်လာနေပါတယ်။ဒီယောဂါနဲ့တေဆုံးသူကလည်းကြာတာပြင်းနေမှာ3,100အထိရောက်ခဲ့တယ်လို့ပြီးခဲ့တဲ့ຫນွေဦးရာသီနောက်ပိုင်းတရက်ထဲတေဆုံးသူစံချိန်တင်အများဆုံးလည်းဖြစ်ပါတယ်။American John Hopkins တက္ကသိုလ်စစ်သားအရာအမေရိကန်မှာပုဂ္ဂိုလ်ခံရသူ14သန်းကျော်နဲ့တိတ်ဆုံသူက 28,000 ကျော်ရှိပါတယ်။တောင်ကိုရီးယားနိုင်ငံမှာ6လတာကာလအတွင်းကိုရိုနာဗိုင်းရပ်စ်ကူးခံထားရသူအများဆုံးအဖြစ်နဲ့ပြီးခဲ့တဲ့24နာရီအတွင်းပုဂ္ဂိုလ်သူ629ယောက်တိုးလာပါတယ်။ဒီထဲကလူပေါင်း6ရာခိုင်ပြည်တွင်းမှာကူးခံရတာဖြစ်ပြီးတော့80ရာခိုင်နှုန်းကပိုအထူးက90ရာလူထူထပ်တဲ့စိုးမြို့တစ်ဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကတောက်ကြားနေမှာပြောပါတယ်။တောင်ကိုရီးယားမှာဒီနှစ်အစောပိုင်းကတည်းကကယောဂါကိုအောင်မြင်စွာထိန်းချုပ်နိုင်ခဲ့ပေမဲ့ကန့်သက်ချက်တွေဖြေလျှော့ပေးလိုက်တဲ့အော်တိုဘောလာနောက်ပိုင်းပိုကူဆက်မှုပြန်တိုးလာတာပါအမေရိကန်ပြည်ရင်ကမ္ဘာမှာပိုကူသူတွေအများဆုံးရှိတဲ့အိန္ဒိယနိုင်ငံမှာတစ်လလောက်ထိပိုကူဆက်မှုဆက်တိုက်ကျဆင်းလာနေတယ်ဆိုပေမဲ့ပြီးခဲ့တဲ့24နာရီအတွင်းပိုးသွေ့သူက3,600ကျော်ရှိပါတယ်ဒီအချိန်မှာပဲဗီယက်နမ်နိုင်ငံကိုစီးပွားရေးအရာလာရောက်မဲ့တောင်ကိုရီးယားနိုင်ငံသားတချို့ကယောဂါထိန်းချုပ်ရေးအတွက်ဆလေရက်ကြမဖြစ်မနေတိချခွဲနေစရာမလိုတော့ဘူးလို့ဆိုမျိုးတာဝန်ရှိသူတွေကတောက်ကြားနေမှာပြောပါတယ်။ဇန်နဝါရီလတရက်နေ့ကစပြီးတော့အသက်ဝင်မဲ့ဒီသဘောတူညီချက်မှာဗီယက်နမ်ကိုရက်တိုလာရောက်တဲ့စီးပွားရေးသမားတွေကိုတော့ခွင့်ပြုထားကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဗီယက်နမ်ဘက်ကတော့ဒီသတင်းကိုအတိမပြုသေးပါဘူး။တောင်ကိုရီးယားနိုင်ငံဘက်ကလည်းတရုတ်ဂျပန်အာရဗ်စောဘာမြပြည်တော်စု UAE စင်ကာပူနဲ့အင်ဒိုနီးရှားကရက်တိုလာရောက်မဲ့စီးပွားရေးသမားတွေဆယ်လေးရက်ကြာတိချခွဲနေစရာမလိုတော့ဘူးလို့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ COVID-19 ကာယရောဂါအရေးနဲ့ပတ်သက်တဲ့အထူးအစည်းအဝေးတစ်ရက်ကိုကုလသမဂ္ဂမှကြာတာပြည်နယ်ကစတင်ကျင်းပနေပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ COVID-19 ကာယရောဂါတိုက်ဖျက်ရေးမှာညီညွတ်စွာပူးပေါင်းဆောင်ရွက်ဖို့ညီလာခံဥက္ကဋ္ဌကအစည်းအဝေးဖွင့်ပွဲမှာတိုက်တွန်းသွားပါတယ်
။ This hall is where nations come together, where they unite. This August body, the General Assembly, is the voice.
ဒီကမာဂျီဟာနိုင်ငံပေါင်းစုံရဲ့စီလုံးညီညွတ်မှုတွေပေါ်ထွန်းရနေရာဖြစ်ပါတယ်။အထွေထွေညီလာခံဟာလူသားမျိုးနွယ်တွေရဲ့အသံစိတ်ဆန္ဒနဲ့အကောင်အကျိုးခွဲခြားသိမြင်စိတ်တွေပေါ်ထွက်ရနေရာလည်းဖြစ်ပါတယ်။ဒီကနေ့တက္ကပါလုံးရင်ဆိုင်နေရတဲ့အကြီးမားဆုံးစိန်ခေါ်ချက်ကိုဘယ်လိုဦးဆောင်လုပ်ကိုင်မလဲဆိုတာတက္ကပါလုံးကစောင့်ကြည့်နေပါတယ်။ဒီအချက်အသေးကြီးကိုကန့်တွဲဖြည့်ရှင်းတဲ့အပေါ်မှာမူတည်ပြီးတော့ကုလသမဂ္ဂအပေါ်ယုံကြည်ချက်တွေပြန်ပြီးတော့ဆောင်ကျင်းလာနိုင်ပါလိမ့်မယ်လို့ညီလာခံဥက္ကဋ္ဌဘောလ်ကန်ဘုစကဲကပြောပါတယ်။ကာယောဂါကြောင့်လူလူကြမာရေးကိုသာမကစီးပွားရေးနဲ့လူမှုအဖွံ့ဖြိုးမှုအပေါ်မှာပါကြီးမားတဲ့တရားမှုတွေရှိခဲ့တယ်လို့လည်းညီလာခံဥက္ကဋ္ဌကပြောပါတယ်။ကာယောဂါကြောင့်ဆင်းရဲချမ်းသာကွာဟချက်ပိုကြီးမားလာတယ်လို့ဆင်းရဲတဲ့အတိုင်းပြည်တွေမှာပိုးပြီးတော့ထိခိုက်နေရပေမဲ့ဒီအချိန်ဟာလက်ညှိုးထိုးအပြစ်တင်နေရမယ့်အချိန်မဟုတ်ပဲစုပေါင်းအားနဲ့လုပ်ကိုင်ရမယ့်ကာလဖြစ်တယ်လို့လည်းညီလာခံဥက္ကဋ္ဌဘောလ်ကဲကပြောပါတယ်။ကုလသမဂ္ဂအသွင်ရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကလည်းကာယောဂါတိုက်ဖျက်ရေးနိုင်ငံဆောင်ပူးပေါင်းလုပ်ကိုင်ဖို့တိုက်တွန်းသွားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကာယောဂါထိန်းချုပ်ရေးဆိုင်ရာလမ်းညွှန်ချက်ကိုမလိုက်နာတဲ့နိုင်ငံတချို့ကိုလည်းဝေဖန်ခဲ့တာပါ။ရုရှားနိုင်ငံမှာ COVID-19 ရောဂါကာကွယ်ဆေးကိုအခမဲ့ကြေကြေပြန့်ပြန့်ထိုးနှံပေးမဲ့အစိုးရရဲ့အစီအစဉ်စတင်လိုက်ချိန်မှာပဲကျောင်းဆရာဆရာမတွေကိုဒီဇင်ဘာ3ရက်နေ့မှာအရင်ဆုံးထိုးပေးခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အမေအားနိုင်ငံတော်ကကျောင်းဆရာဆရာမတွေကိုကာကွယ်ဆေးအရင်ထိုးပေးပြီးရင်သတင်းမီဒီယာနဲ့လူမှုရေးလှုပ်ရှားတွေကိုရှေ့သတင်းမှမှထိုးပေးမှာပါ။လာမယ့်ရက်ပိုင်းတွေအတွင်းကာကွယ်ဆေးအလုံးကြီးနှစ်တန်းအထိထိုးလုပ်နိုင်လိမ့်မယ်လို့သမ္မတပူတင်ကပြောပါတယ်။မော်စကိုဒေတာထဲကဒိုမိုဒီဒိုဗိုမျိုးကဆေးရုံတစ်ခုကဆရာဝန်တရားကျော်တို့နှစ်ကြိမ်ထိုးခံထားပြီဖြစ်တဲ့ဒီကာကွယ်ဆေးဟာဆရာဆရာမတွေတက်တာမကအများပြည်သူအတွက်ပါရနိုင်ပြီလို့ပြောပါရယ် ရုရှားထုတ် COVID-19 ရောဂါကာကွယ်ဆေးနှမျိုးထဲကတခုဖြစ်တဲ့ Sputnik V ဆေးကိုလူတွေနဲ့ဆက်သတ်နေတာအဆုံးမသတ်ရသေးပေမဲ့လည်းပြည်တွင်းမှာတော့အသုံးပြုခွင့်ရထားတာပါ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေတော့ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ထင်ရှားပြီးတော့มาဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကနိုင်ငံတွင်းမှာရှိတဲ့ရွှေညာဒုက္ခသည်တချို့ကိုဗာစညာကျွန်းကိုဒီနေ့စတင်ပို့ဆောင်နေဖြစ်ပါတယ်။ဒီဒုက္ခသည်တွေကိုအဲ့ဒီကျွန်းကိုပို့မဲ့အစီအစဉ်ကိုရပ်တန့်ဖို့လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုနေမဲ့လဲဘင်္ဂလားဒေ့ရှ်အစိုးရကဒီနေ့မှာစတင်ပို့ဆောင်လိုက်တာဖြစ်ပါတယ်။ကောက်ဆက်ဘဇားဒေသမှာရှိတဲ့ရွှေညာဒုက္ခသည်တွေကလူဦးရေ1600ကျော်ကိုတင်ဆောင်ထားတဲ့ဘင်္ဂလားဒေ့ရှ်ရဲ့သင်္ဘော9ဆင်းဟာဗာစညာကျွန်းကိုဒီနေ့မနက်ပိုင်းကထွက်ခွာပြီးနေ့လယ်ပိုင်းမှာရောက်သွားပါပြီ။ဒုက္ခသည်တွေအတွက်အစားအစာတွေနဲ့တခြားလိုအပ်တဲ့အရာတွေကိုတင်ထားတဲ့နောက်ထပ်သင်္ဘောနှစင်းလဲပါပါတယ်။ဒါပြင်နောက်ထပ်ဒုက္ခသည်ထောင်ပေါင်းများစွာကိုလည်းလာမယ့်ရက်ပိုင်းတွေအတွင်းမှာဗာစညာကျွန်းကိုပို့ဆောင်ဖို့အတွက်စီစဉ်နေတယ်လို့အမည်မဖော်လိုတဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတဦးက PA ကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen ကတော့ဘယ်ဒုက္ခသည်တဦးတယောက်ကိုမှအဲ့ကျွန်းကိုအတင်းကျပ်ရှင်းပြောင်းခိုင်းတာမဟုတ်ဘူးလို့ပြောပါတယ်။သူတို့ဆန္ဒလျောက်သွားဖို့သဘောတူတဲ့သူတွေကိုပဲအဲ့ဒီကိုပို့ဆောင်ပေးတာဖြစ်ပြီးကောက်ဆက်ဘဇားဒေသကလူတွေပြစ်ကျက်နေတဲ့ဒုက္ခသည်စခန်းတွေမှာဆိုရင်သူတို့ဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပါတယ်။ဗာစညာကျွန်းမှာတော့သူတို့အနေနဲ့တေချာပေါက်ပို့ပြီးတော့အဆင်ပြေမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးအဗ်ဒူမိုမန်ကပြောပါတယ်။လူခွင့်ရေးအဖွဲ့တော်များများကတော့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒီအစည်းအဝေးကိုရပ်တန့်ဖို့နဲ့ဒီကျွန်းအနေနဲ့ဒုက္ခသည်တွေကိုလက်ခံနိုင်စွာရှိမရှိဆိုတာကိုစုံစမ်းဖို့တေချာလွတ်လပ်တဲ့ကြွမ်းကျင်တဲ့အဖွဲ့တစ်ခုကိုစေလွှတ်ဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ။ကမ္ဘောဒီးယားနိုင်ငံမှာတနက်သမားတွေရဲ့ဖမ်းဆီးခံလိုက်ရတဲ့ထိုင်းဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူရဲ့အမှုနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေအနေနဲ့ဖြေရှင်းသင့်တယ်လို့သူ့ရဲ့အမဖြစ်သူကဒီနေ့မှတောင်းဆိုလိုက်ပါတယ်။သူ့ကိုဖမ်းဆီးခေါ်ဆောင်သွားတာ6လပြည့်အထိမ်းအမှတ်အဖြစ်လုပ်တဲ့ဝတ်ပြုစုထောင်းပွဲတွင်အဲ့လိုတောင်းဆိုလိုက်တာဖြစ်ပြီးတော့လူခွင့်ရေးအဖွဲ့တွေကတော့သူ့ကိုတနက်သမားတွေကဖမ်းဆီးသွားတာဖြစ်တယ်လို့ပြောပါတယ်။အခုလိုပြန်ပေးဆွဲဖမ်းဆီးခေါ်ဆောင်သွားတာကိုသတိထားမိခြင်းမရှိဘူးလို့ကမ္ဘောဒီးယားရဲတပ်ဖွဲ့ကတော့အရင်ကပြောပါတယ်။ဘသူကဖန်စီခေါ်ဆောင်သွားတယ်ဆိုတာကိုသူ့အနေနဲ့မသိကြောင်းဒါပေမဲ့ဒီကိစ္စအမှန်တိုင်းပေါ်ပေါက်နိုင်ဖို့အတွက်ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံမှာရှိတဲ့အာရဗိုင်းတွေရဲ့တာဝန်သားဖြစ်တယ်လို့ဝါချလမ်မြတ်အမဖြစ်သူကဒီနေ့ဝပြုစုတောင်းပွဲအခမ်းအနားအပြီးမှာပြောပါတယ်ဝါချလမ်နဲ့သူနဲ့ဖုန်းပြောနေတုန်းမှာဖန်စီသွားတာဖြစ်တယ်လို့သူ့အမကပြောပါတယ်သူ့ရဲ့မောင်ဖြစ်သူကိုပြန်တွေ့ဖို့ဆက်ပြီးတော့မျှော်လင့်ထားကြောင်းဒါပေမဲ့လည်းနှစ်နိုင်ငံစလုံးမှာရှိတဲ့အာရဗိုင်းတွေရဲ့တုံ့ပြန်မှုကတော့မလုံလောက်ဘူးလို့လည်းသူကပြောကြားလိုက်ပါတယ်ခင်ဗျာဟောဝေးကုမ္ပဏီရဲ့ဗဏ္ဍာရေးဆိုင်ရာကြီးကဲမောင်မောင်ကျူအပေါ်မှာပြည်မှုဆိုင်ရာဥပဒေနဲ့တရားစွဲထားတဲ့ပတ်သက်ပြီးတော့ဖြေရှင်းဖို့သူ့ရဲ့ရှေ့နေတွေနဲ့အမေရိကန်အစိုးရရှေ့နေတွေသဘောတူညီမှုတစ်ခုရဖို့ဆွေးနွေးနေကြတယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့နီးစပ်သူတဦးကပြောပါတယ်။ဒါဟာအမေရိကန်တရုတ်ကနေဒါနိုင်ငံကြားဆက်ဆံရေးကိုတင်းမာစေခဲ့တဲ့ဒီမှုနဲ့ပတ်သက်ပြီးတော့အဆုံးသတ်လာနိုင်ဖွယ်ရှိတဲ့အရေးလက္ခဏာလည်းဖြစ်ပါတယ်။မောင်မောင်ကျူရဲ့ရှေ့နေတွေနဲ့အမေရိကန်တရားရေးဌာနတာဝန်ရှိသူတွေကြားဆွေးနွေးမှုတွေဟာပြီးခဲ့တဲ့တစ်လလောက်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအပြီးမှာလုပ်ခဲ့ကြတာဖြစ်တယ်လို့ဆိုပါပုဂ္ဂိုလ်ကပြောပါတယ်။ဒါမဲ့လည်းဘယ်လိုသဘောတူညီမှုကိုလုပ်ဖို့ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဆိုပါတယ်။မောင်မောင်ကျိုးကိုကနေဒါနိုင်ငံမှာ2018ခုနှစ်ဒီဇင်ဘာလကအမေရိကန်ရဲ့ဖမ်းဝရမ်းနဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်။သူမကိုဘန်ငွေကြေးလိမ်လည်မှုနဲ့ဆွဲချက်တင်ခဲ့တာဖြစ်ပါတယ်။အမေရိကန်ကအီရန်ပေါ်တန်ခတ်ပိတ်ဆို့ထားတာကိုဟောဝေးကုမ္ပဏီအနေနဲ့ချိုးဖောက်တယ်ဆိုပြီးတော့သူမကိုဖမ်းဆီးတရားဆွဲခဲ့တာပါ။ဒါပေမဲ့မောင်မောင်ကျိုးကတော့သူမအနေနဲ့တစုံတရာအမားရွင့်လှုပ်ထားတယ်လို့မထင်တဲ့အတွက်သူ့အနေနဲ့ဝန်ခံဖို့အတွက်တွန်းဆုတ်နေတာဖြစ်တယ်လို့လည်းအဆိုပါပုဂ္ဂိုလ်ကပြောပါတယ်။ဒါပြင်ဒီနေ့မှနောက်ထပ်ဆွေးနွေးမှုတွေလုပ်သွားဖို့မျှော်လင့်ရတယ်လို့လည်းပြောပါတယ်ခင်ဗျာ။ကမ္ဘာဂီတသမိုင်းမှာပထမဆုံးအကြိမ်ဖြစ်တဲ့နိုင်ငံပေါင်း198နိုင်ငံကဂီတပညာရှင်တယောက်စီပါဝင်တဲ့ကမ္ဘာတန်ဆုံတီးဝိုင်းတစ်ခုကိုဖွဲ့စည်းတည်ထောင်လိုက်ပါတယ်။ထူးခြားတဲ့ဂီတတေးသချင်းတွေကိုဖန်တီးနိုင်ဖို့နဲ့လူတွေအနေနဲ့အတူတကွပေါင်းစည်းနိုင်ဖို့အတွက်ခန္ဓာကိုယ်ပိုင်းဆိုင်ရာနဲ့ယဉ်ကျေးမှုပိုင်းဆိုင်ရာပိုင်းခြားထားတဲ့အတားအဆီးတွေကိုဘယ်လိုကျော်လွှားနိုင်မလဲဆိုတာကိုနမူနာအဖြစ်နဲ့သာရကပြနိုင်ဖို့မျှော်လင့်ပြီးတော့ဖွဲ့စည်းလိုက်တာဖြစ်ပါတယ်။ The Art Orchestra လို့အမည်ပေးထားတဲ့ဒီတန်းဆုံး T1 ရဲ့တည်ဆင်းခြင်းဖြစ်တဲ့ Together is Beautiful ဆိုတဲ့သချင်းကိုတော့နေရာစုံမှာတီးကြစီအတန်းသွင်းပြီးတော့ပြန်ပေါင်းခဲ့တာပါ။ဒီသချင်းနဲ့အတူပါဝင်တဲ့ဂီတပညာရှင်တချို့အကြောင်းဗတန်းရိုက်ကူးထားတဲ့ဗီဒီယိုကိုတောက်ကြနေမှာထုတ်ပြန်ဖို့ရှိပါတယ်။ဒီတန်းဆုံးတီးဝိုင်းမှာပါဝင်တဲ့ကင်မရွန်နိုင်ငံက Organic ကတော့ ဒီစီမံကိန်းဟာတုံးနဲ့ကြာခဲ့ပြီးဒီကမ္ဘာလုံးအထူးလက်တွဲလှုပ်ဆောင်ခဲ့ကြကြောင်းပြောပါတယ
် I have a very imaginative mind so the way I see the project is you know sort of like the whole
ကျွန်မမှာစိတ်ကူးရဆန်တဲ့အတွေ့အကြုံရှိပါတယ်ကျွန်မကတော့ဒီစီမံကိန်းကြီးမှာကမ္ဘာပေါ်ကနိုင်ငံတိုင်းပါဝင်ပြီးတော့ဒီနိုင်ငံတွေရဲ့လူတွေယဉ်ကျေးမှုတွေပါဝင်တဲ့အတွက်ဒါကကမ္ဘာကြီးတစ်ခုလုံးလက်တွဲလိုက်ဒါလို့မြင်နေဆိုပြီးတော့ပြောသွားတာဖြစ်ပါတယ်ပြီးခဲ့တဲ့2019မေလမှာတော့ဒီတန်းစုံ TY အဖွဲ့ဝင်198ယောက်ထဲက58ယောက်ဟာတချင်းအတွက်အခြေခံအလုပ်တွေကိုလုပ်နိုင်ဖို့ဗြိတိန်နိုင်ငံလန်ဒန်မြို့က Abbey Road Studio မှာတွေ့ဆုံခဲ့ကြပါတယ်။ဒီစီမံကိန်းတစ်ခုလုံးကိုတော့ Baptist ဆုရတေးဆရာ George Swanton ကကြီးကြပ်တာဖြစ်ပေမဲ့ဂီတပညာရှင်အတော်များများကသူ့ရဲ့တန်းစင်နဲ့ဂီတပုံစံတွေပေါ်မှာအခြေခံပြီးတော့သူတို့တိုင်းပြည်ရဲ့ရိုးရာဒုရီယာတွေကိုအသုံးပြုပြီးတော့ဖန်တီးခဲ့ကြတာပါ။ရိုမေးနီးယားနိုင်ငံကဂီတပညာရှင် Michael Sotru ကတော့ဒီတချင်းကအခုချိန်မှာကဘာကြီးလိုအပ်နေတဲ့လူတိုင်းအရင်ထက်ပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့အရာနဲ့အတိအကျဖြစ်တယ်လို့ခန်းစားရကြောင်းပြောပါရခင်ဗျာ ဒီကနေ့တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကြောက်စော်မြို့နယ်မှာဒေသခံတချို့သေဆုံးမှုနဲ့ဖမ်းဆီးခံရမှုတွေတာဝန်ရှိကြောင်းစွပ်စွဲချက်တွေကိုစစ်မတော်ဘက်ကငင်းဆန်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါကြောက်စော်မြို့နယ်သင်းမရွာသင်းနဲ့သင်းမကြီးရွာကရွာသားတွေကိုမလတ်သင်းမတို့ကဖမ်းဆီးမှုအပါအဝင်အရသားတွေပေါ်မှာလူခွေးကြီးချိုးဖောက်မှုဖြစ်စဉ်ပေါင်း20ခုဖြေရှင်းပေးဖို့ဒေသခံလှုပ်တော်ကူဆလဲတွေအမျိုးသားလူခွေးကြီးကော်မရှင်ကိုစင်ကြားခဲ့တာပါ။ဒီတန်ကြားချက်တွေနဲ့ပတ်သက်လို့အမျိုးသားလူခွေးရေးကော်မရှင်ကနေတဲ့ဆင့်ကာကွယ်ရေးဝန်ကြီးဌာနကိုစုံစမ်းမေးမြန်းကြောင်းကြားရမှာကာကွယ်ရေးဝန်ကြီးဌာနကဒီဆွဆွဲချက်တွေဟာမဟုတ်မှန်ကြောင်းစာနဲ့အကြောင်းပြခဲ့ကြောင်းကြောက်တော်မြို့နယ်ပြည်သူ့လူ့သောကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ
်လူခွေးရေးကော်မရှင်ကိုပို့လိုက်တဲ့စာကိုကျွန်တော်လက်ထက်ကအဖြေရောက်လာတာပေါ့ဆိုတော့အဲ့ဒီအဖြေလေးမှာကတော့ဒီလူခွေးရေးကော်မရှင်ကနေပြီးတော့မှဒီကာကွယ်ဝန်ကြီးဌာနကိုကျွန်တော်တို့ဒီတိုင်ကြားထားတဲ့ကိစ္စတွေကိုတစ်ခုချင်းသူလမ်းမေးတယ်လို့ကျွန်တော်သိရတယ်ပေါ့အဲ့ဒီစာထဲမှာတော့ဒီဆိုတော့အဲ့ဒီဖြစ်တဲ့တစ်ခုချင်းကိုတက်ကဖြေထားတဲ့အဖြေတွေကိုသူတို့ကကျွန်တော်တို့ကိုဒီလိုဖြေပါတယ်ဆိုပြီးတော့မှဒီ redraw ပြန်လုပ်တဲ့အဖြေတွေပေါ့ဗျာတက်ဘက်ကနေတော့ငင်းထားတာပေါ့လေဒီအောက်ချင်မှာဒီလိုဖြစ်နေမဖြစ်ပါဘူးလို့ဟိုဒီလိုလို့ရက်တွေမရှိပါဘူးလို့ဒါဒီလိုပဲငင်းထားတာလေစိပရတဲ့ပုံစံပေါ့
မလန်တို့ကသင်းမရွာသင်းနဲ့သင်းမကြီးကြီးရွာကဒေသခံတွေကိုဖမ်းဆီးထားတာမရှိကြောင်းဖေဖော်ဝါရီလအတွင်းကမုတ်တန်းပြင်ကြီးရွာနီးတဝိုက်မှာစစ်စင်ရေးဆောင်ရွက်ခဲ့တာမရှိတာကြောင့်အင်ဂျင်90မူလတန်းကျောင်းနဲ့ဘုံကြီးကျောင်းတွေပါပျက်စီးခဲ့တဲ့မီးလောင်မှုကသမတော်ရဲ့လက်ချက်မဟုတ်ကြောင်းငင်းဆန်ခဲ့တာဖြစ်ပါတယ်အဒရလကတရက်တပင်ကြေးရွာကဆက်လာတဲ့စစ်ကြောင်းကိုကြောက်သော၅ရောက်ကိုင်းလမ်းပိုင်းမှာမိုင်းခွဲတိုက်ခိုက်ခံရပြီးနောက်ဆက်သွဲတိုက်ပွဲတွေတွင်ဘုံခုချင်းမှာပုံနေတဲ့ရွာသား၅ဦးသေဆုံးမှုအုပ်ဖုတ်လုပ်ငန်းလုပ်နေသူ9ဦးဒဏ်ရာရရှိမှုတွေပါဝင်ဒဏ်ရာချက်မှာပါဝင်တဲ့ဆွဆွချက်တွေကိုတပ်မတော်ကကျူးလွန်ခြင်းမရှိကြောင်းကာကွယ်ရေးဝန်ကြီးဌာနကစုပ်ပြန်ခဲ့တယ်လို့လည်းအမျိုးသားလူခွင့်ရေးကော်မရှင်ကနေရခိုင်ပြည်နယ်ကလှုပ်တုပ်ကိုယ်စားလှယ်တွေကိုအကြောင်းပြန်တဲ့စာထဲမှာဖော်ပြခဲ့တာပါရခိုင်ဒေသလူခွေးရေးချိုးပွားခံရမှုဆွဆွဲချက်တွေပေါ်မှာကာကွယ်ရေးဝန်ကြီးဌာနရဲ့စုပ်ပြန်ချက်နဲ့ပတ်သက်လို့ပုံမူသိရှိနိုင်ဖို့အမျိုးသားလူခွေးရေးကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးဖုံးကျွယ်ကိုမေးမြန်းရမှာတော့အသေးစိတ်မသိကြောင်းပြောပါတယ်
ကဲတိုင်တဲ့လူမဟုတ်တော့အသေးစိတ်မသိဘူးကျွန်တော်တို့ကတိုင်လာကထောင်ထဲချီရှိနေတာကို
ကြောက်တော်မျိုးနယ်မှာသမ္မတော်နဲ့အီလက်နက်ကန်ဖွဲ့ကြားစီရီပြိပခအတွင်ဒေသခံတွေလူခွေးရေးချိုးပေါက်ခံရတဲ့အခြေအနေတွေကိုကြောက်တော်မျိုးနယ်ကလှုပ်တော်ကူဆဲလေးဦးဦးဆောင်ပြီးမလကစပြီးလူခွေးရေးကော်မရှင်ကိုတိုင်ကြားခဲ့ကြတာပါဒါပေမဲ့လည်းကော်မရှင်ကိုယ်တိုင်စစ်ဆေးတာမရှိဘဲသမ္မတော်ရဲ့သုတ်ပြန်ချက်ကိုသာပေးပို့လာတာဟာလက်ခံနိုင်စရာမရှိဘူးလို့ဇန်ရရမှာပါဝင်သူစုဖြစ်တဲ့ပြည်သူ့လှုပ်တော်ကူဆဲဦးထွန်းဝင်းကပြောပါတယ
်လူခွေးကော်မရှင်ကတော့ခြေထောက်ဆက်စားနေရတဲ့လူတွေကိုမင်းမြန်တာတို့တာပါရဲလူပေါ်မှာပြောရစမှုတွေလောက်ကြောင်းမင်းရတာတွေပါလို့ပေါ့လေခုခုလောက်ကြောင်းတွေနေခံနေတော့ခုမှကျွန်တော်မသိသေးဘူးတစ်ခါတော့ကြောင်းမေးပြီးတော့မှတစ်ခါကနေလိုက်တာနဲ့ကိုသူဖြစ်နေတာပေါ့လားအားရကြမရှိဘူး
ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့တုန်းကပြုလုပ်ခဲ့တဲ့သမတော်သတင်းစာရှင်းလင်းပွဲမှာတော့တန်တရားနဲ့ဖမ်းဆီးခြင်းခံထားရတဲ့အရသားတွေပြန်လည်လွတ်မြောက်ရေးအတွက်သက်တည်အထောက်အထားနဲ့သက်ဆိုင်ရာရဲစခန်းတွေမှာတိုင်ချက်ဖွင့်နေကြောင်းသမတော်သတင်းမှပြန်ကြားရေးဖွဲ့ဥက္ကဋ္ဌဘူဂျုတ်စော်မင်းထွန်းကပြောဆိုထားပါတယ် ်ဒါပေမဲ့လည်းမလတ်၃ကကြောင်းတော်မြို့နယ်သိမကြီးကျေးဝါသား၁၀ဦးနဲ့သိမသိရွာက၈ဦးတို့ကိုတပ်မတော်စစ်ကြောင်းတစ်ခုကဖမ်းဆီးခေါ်ဆောင်သွားပြီးအခုစီပြန်မလို့သေးတာကြောင့်သက်ဆိုင်ရာရဲစခန်းကိုတိုင်ကြားခဲ့ပေမဲ့သဆုံးတရာထူးခြားတာမရှိသေးဘူးလို့မိသားစုဝင်တွေကပြောပါတယ်။ရခိုင်ပြည်နယ်မှာနှစ်နှစ်နီးပါးလက်နက်ကန်ပဋိပက္ခတွေတွင်ကလေးငယ်တွေပါဝင်ဒေသခံတွေထိခိုက်ဒေကြီးမှုနဲ့လူခွေးချိုးဖောက်ခံရမှုပေါ်မှာကုလသမဂ္ဂပါဝင်နိုင်ငံတကာဆိုင်ဝန်ကလည်းစိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်တက်မတော်မိသားစုဝင်မဲဆန္ဒရှင်တွေရွေးကောက်ပွဲမပြေရမှာဖိအားပေးခံခဲ့ရတယ်လို့လူမှုကွန်ရက်မှာရေးသားခဲ့တဲ့အမျိုးသမီးတူဦးကိုတက်မတော်အပေါ်အကြီးညိုပြည့်စင်မှုပုံမှန်နဲ့ဒီကနေ့ပဲထောင်ဒဏ်6လချမှတ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မအင်တနာထွန်းပါနိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာအင်အားကြီးပါတီတစ်ခုဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုမဲပေးဖို့တက်မတော်မိသားစုဝင်တွေကိုဖိအားပေးခံခဲ့ရတဲ့အကြောင်းပခုတ်ကူမြို့နယ်အမှတ်235ချီလျင်တက်ရင်ကစေဘဆိုင်ရာလက်ထောက်အရာခံဘိုးရဲ့သမီးဖြစ်သူအသက်25နှစ်အရွယ်မတ်တင်စာတမ်းမင်းကလူမှုကွန်ရက်မှာရှင်းသားခဲ့တဲ့အတွက်တရားစွဲဆိုအယူယူခံခဲ့ရတာဖြစ်ပါတယ်စက်တင်ဘာ23ရက်နေ့က Facebook လူမှုကွန်ရက်မှာရှင်းသားခဲ့တဲ့အပေါ်တက်မတော်အကြီးညိုပြည့်စင်မှုပုံမှန်905ကကြီးနဲ့တက်မတရားတက်ကဒုတိယဘုံမူကြီးအောင်ခိုင်ဝင်းကတက်မတော်ကိုစားတရားစွဲဆိုခဲ့တာဖြစ်ပါတယ်။တရားခွင်မှာမတ်တင်စာတမ်းမင်းကတောင်းပန်ခဲ့တာအပြင်အမျိုးသမီးတဦးဖြစ်နေတဲ့အတွက်လည်းတက်မပြည်တံတဲ့ရှော့ပေါ်ပြီးတရားရုံးကပြည်တံချမှတ်လိုက်တာလို့လည်းမတ်တင်စာတမ်းမင်းရဲ့အကျိုးဆောင်ရှင်နေတို့ချိုချိုမားက VOE ကိုပြောပါတယ
်။လူမှုကွန်ရက်မှာရေးတာအကြောင်းအရာနဲ့ပတ်သက်ပြီးဆွဲတာပါ။တခြားအကြောင်းအရာတော့မပါပါဘူး။ဒီကတရားခွင်မှာလည်းဒီကိုယ်ကစက်ပြေဖြစ်အစ်ခံနေစင်လာတာကသူပြုလုပ်နေတာကမားတယ်ဆိုရင်ဒီတောင်းမှန်ပါတယ်ပေါ့နော်အဲ့လိုဒီလိုမျိုးမျိုးခက်ချက်တွေလည်းရှိကြတယ်ဆိုတဲ့အတွက်ကြောင့်တရားသူကြီးကတော့ရေသမီးဖြစ်တာတကြဒီလိုမျိုးတောင်းမှန်ကြောဆိုတာမျိုးလည်းရှိတယ်ပေါ့နော်အဲ့ကြောင့်လည်းသူ့ကိုဒီထိရောက်ဟန်သားစီပဲတက်ညာတဲ့ပြစ်ဒဏ်တစ်ခုကိုချမှတ်ပေးတယ်လို့လည်းကျွန်တော်ကတော့အမင်းချထားတယ်အဲအယူခံတက်ဖို့နော်အယူခံပြင်ဆင်လို့ပါတော့ပေါ့နော်အယူခံဖြည့်ဖြည့်ပြင်ဆင်လဲဖြစ်စီပေါ့နော်တက်ဖို့အစီအစဉ်ကတော့အမကအခုလောလောဆယ်တရားခံရဲသူ့ဘာတွေဆန္ဒကိုလည်းပေါ့နော်အမကမင်းရသေးဘူးပေါ့နော်အဲ့ကြောင့်လို့အမကသူ့တရားခံနဲ့တရားခံအမိသားတွေဆန္ဒရတယ်အမကဆက်လက်ဆောင်ရွက်ဖို့ပဲရှိနေအဲ့ဒ
ါရာဇသက်ကြီးဥပဒေပုံမှန်905ကကြီးမှာတက်မတော်ရဲ့အကျိုးကိုပြပြစေဖော်ပြချက်ထုတ်ပြန်ကြေညာချက်ကောလာဟာလာသတင်းတွေကိုဖြန့်ဝေချောင်းပြစ်မှုထင်ရှားရင်ထောင်ဒဏ်2နှစ်အထိဖြစ်စေငွေဒဏ်ဖြစ်စေဒဏ်2ရက်လုံးဖြစ်စေချမှတ်ရမယ်လို့ပြဋ္ဌာန်းထားပါတယ်မတ်တင်စာတမ်းမင်းဟာအခုပြစ်ဒဏ်ချမှတ်လိုက်တဲ့အမှုအပြင်ဆက်သွယ်ရေးဥပဒေပုံမှန်66ခါကြီးနဲ့လည်းအမှုရင်ဆိုင်နေရပါတယ်မြန်မာနိုင်ငံလွတ်လပ်သောရှင်နေများအတင်းရဲ့အထွေထွေအတွင်းရင်မှုဦးသိမ့်တန်ဦးကမတ်တင်စာတမ်းမင်းရဲ့အမှုဟာတရားစွဲဆိုဖို့တင့်တဲ့အမှုမျိုးမဟုတ်ဘူးလို့သုံးသပ်ပါတယ်
။တကယ်တော့ဒါသိချင်းခံမပြီးစဆရာတင်တာတော့လေ။ဟိုဟိုဆရာတယောက်တည်းအနေနဲ့ပြောရလို့ရှင်တက်မတော်ဆိုတာ institution အကြီးကြီးပဲပေါင်းများစွာတည်ရှိလာတာ။ဒါကြောင့်သားတွေကဒါအသသည်ရွယ်ကြီးစိတ်မလေးတွေမြင်ပါစေ။အဲ့လိုလူကြီးအပေါ်မှာဟိုအညူအာဃာတဆိုတာမဖြစ်သင့်ဘူး။မရှိဘဲနဲ့ကိုကလူကြီးပြီးပြီးလုပ်တာဖြစ်တယ်နဲ့။အဲ့တော့ဒီစိတ်မလေးကိုဒီလူဟိုထောင်ချလိုက်တာကဟိုစဉ်းစားကြရဖြစ်တော့တာပေါ့နော်စဉ်းစားကြရဖြစ်သွားတယ်ဆိုတော့ဘုံမျိုးစော်မြင့်တုံးပြောတဲ့အတိုင်းဆိုရင်တော့ဟိုသူ့ကိုဒီအချက်တဲ့ energy နေပြီမယ်ပြောလို့ပြစ်ပေးတာမဟုတ်ဘူးလို့ဆိုတယ်မဟုတ်ဘူးလို့ပြောတာပေါ့နော်အခြားကိစ္စတွေရှိတယ်ဆိုတော့အခြားကိစ္စတော့ဆရာမသိဘူးဒါပေမဲ့သူ့ဒီလိုပြလိုက်တာဆိုရင်အများအမြင်မှာဒါ energy နေပြီနေတယ်လို့ပြောလို့တတ်တဲ့ကလေးမလေးထောင်ချတယ်လို့ယူဆသွားတယ်ရှိတယ်အဲ့လိုအခြေအနေမျိုးမှာဟိုတရားကိုမစွဲစေဘူးထင်တာ
တချိန်တည်းမှာပဲနိုဝင်ဘာလ၈ရက်နေ့ကရွေးကောက်ပွဲမှာမတမာမှုတွေမမှန်မကန်လုပ်ရက်တွေရှိခဲ့တဲ့ဆိုပြီးနိုင်ငံရေးပါတီတချို့ကတိုင်ကြားတာတွေတရားစွဲတာတွေလည်းရှိနေပါတယ်။ဒီအထက်မှာရွေးကောက်ပွဲတုန်းကမဲယုံတွေမှာတာဝန်ယူခဲ့ကြတဲ့ကျောင်းဆရာဆရာမတွေကိုတရားစွဲဆိုထားတာတွေလည်းပါဝင်နေတယ်လို့ရွေးကောက်ပွဲလေလာစောင့်ကြည့်တဲ့ဖန်တီးရိုင်အဖွဲ့ရဲ့ဒါရိုက်တာဒေါက်ခင်လေးငယ်ကပြောပါရစေ
။ရွေးကောက်ပွဲနေ့ဥပဒေထဲမှာကျတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မတင်တဲ့မှုတွေဆိုရင်တည်ထောင်စုရွေးကောက်ပွဲကော်မရှင်ဓာတ်ရိုက်တင်ဖို့ပေါ့နော်။ကော်မရှင်ကဒါကိုဖြည့်ရှင်းပေးဖို့ပေါ့။ဒါပဲအခုကြားရတာကတော့တချို့ဟာကြတော့ရဲစခန်းတွေမှာတရားရုံးတွေမှာတွားပြီးတိုင်နေဆိုတာမျိုးတွေလည်းကျမတို့ကြားရတယ်ပေါ့နော်။ကျမတို့ဆရာများတက်မက်ကတော့ဘာလို့ကတင်ညာချက်တွေကတစင်ပြန်ကြားရတော့မဲယုံတာဝန်ထမ်းဆောင်တဲ့လူတွေကိုခုနလိုပေါ့မှားယွင်းစီမံခန့်ခွဲမှုရှိရဲဆိုတဲ့ဟာမျိုးတွေတိုင်တာပိုကြားတယ
်။ရွေးကောက်ပွဲမှာမဲယုံတာဝန်ထမ်းဆောင်ကြတဲ့ပညာရေးဝန်ထမ်းတွေကိုဒီလိုတိုင်ကြားတာမျိုးက2015ရွေးကောက်ပွဲတုန်းကနေပြည်တော်မှာတမှုရှိခဲ့ပြီးပါတယ်။ဒီနေ့ရွေးကောက်ပွဲမှာတော့ပညာရေးဝန်ထမ်း2ဦးအပေါ်တရားစွဲဆိုထားတာပါဝင်ရွေးကောက်ပွဲနဲ့ဆက်နွယ်ပြီးတရားစွဲဆိုထားတဲ့အမှုပေါင်း100ကျော်ရှိပါတယ်။နိုဝင်ဘာ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲကိုတော့ပြည်ရင်းပြည်ပါကစောင့်ကြည့်အကဲခတ်တဲ့အဖွဲ့တွေကတော့လက်လက်ပြီးတရားမျှတတဲ့ရွေးကောက်ပွဲအဖြစ်နဲ့လည်းအတိအမှတ်ပြုပြောဆိုထားကြပါတယ်ရှင်။ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ဒီ American အတိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သားညာအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မန္တလေးတိုင်းဒေသကြီးမိုးကုံးမြို့ကနာမည်ကြီးစီးပွားရေးလုပ်ငန်းရှင်တယောက်ကိုဒီကနေ့မနေ့မှာလက်နက်ကင်တချို့ကဖမ်းဆီးသွားတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ရန်ကုန်မန္တလေးနေပြီးတော့စတဲ့မြို့ကြီးတွေမှာပါဆိုင်ခွဲတွေဖွင့်လှစ်ထားတဲ့ SP Bakery ကိုစံပြမုန်းတိုက်ပိုင်ရှင်ဦးကျော်ဝင်းကိုသူနေထိုင်ရာမိုးကုံးမြို့မှာဘယ်အဖွဲ့အစည်းမှမသိတဲ့လက်နက်ကင်တချို့ကဒီကနေ့မနေ့မှာဖမ်းဆီးသွားတာဖြစ်ပါတယ်။ဖမ်းဆီးခံရမှုနဲ့ပတ်သက်လို့အာဏာပိုင်တွေကစုံစမ်းနေကြောင်းလဲမိုးကုံးမြို့မြို့နယ်အုပ်ချုပ်ရေးမှူးဦးလာမိုးဦးက VOA ကိုပြောပါတယ်
။ဈေးနားမှာအောင်ချမ်းသာဈေးနားမှာတို့အဲ့ရန်ခေါ်သွားတယ်လို့သိရပါတယ်။ဘယ်လိုလဲဆိုတော့ခေါ်တဲ့ဖွဲ့မှာတချို့ကလက်နဲ့ကင်ထားလို့ပြရတယ်ကြာ။ခုနှစ်ယောက်လောက်တော့ရှိရလို့ပြောတယ်။ကားပေါ်မှာတချို့နေတယ်အောက်စင်းနာအောက်မှာလည်းတချို့ဆင်းပြီးတော့မှခေါ်တယ်ဆိုအဲ့လိုပဲကြည့်ရတယ်။အဲမိသားစုစုံစမ်းဆက်တဲ့အယောက်ကတော့ဘာမှပြန်ပြီးဆက်တွေ့တာမရှိသေးဘူးလို့ကြည့်ရတယ်။နဲအဲ့ဒါလည်းဆောင်းနေနေပါလေကြာ။ရဲရဲလည်းရဲလုံးမှလည်းသူဆောင်းနေနေပါလေ
။ဖန်းစီသူလက်နဲ့ကင်တွေဟာဘဲဖွဲ့စည်းကဆိုတာအာနာပိုင်တွေကထုတ်ပေါ်ပြောဆိုတာမရှိပေမဲ့ဒေတာတွင်းမှာလှုပ်ရှားနေတဲ့ TNLA ခေါ်တအန်းပလောင်လက်နက်ကင်အဖွဲ့ကဖြစ်နိုင်ပြီးစစ်ကြေးမပေးလို့ဖမ်းဆီးသွားတာဖြစ်နိုင်တယ်လို့လည်းဒေတာကန်တွေကခံမှန်းပြောဆိုနေကြပါတယ် TNLA အဖွဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကတော့ဖမ်းဆီးမှုသတင်းနဲ့ပတ်သက်လို့တိတိကျကျမသိရသေးကြောင်းပြောပါတယ်
ကျွန်တော်လည်းဒီသတင်းဒီပေါ်မှာဘာတွေ့ရတယ်ဒီသူရဲ့ social media တွေမှာဘာလို့ပြီးသွားဘယ်လိုဖြစ်လဲဆိုတော့လည်းမသိရသေးဘူးခူးရတာလည်းဒီလိုအောက်ရှိပြန်မှုဒီမိကြီးနေလို့ရှိတာ
ဘုံမူတိုက်ကျော်ကသူတို့လှုပ်ရှားတဲ့နယ်မြေအတွင်းမှာစီးပွားရေးလုပ်ငန်းရှင်တွေစီကအခွန်ကောက်ယူတာရှိပေမဲ့အရင်ကအခုလိုဖမ်းဆီးတာမရှိကြောင်းပြောပါတယ်။အခုဖမ်းဆီးမှုဟာ TNLA တပ်ဖွဲ့ဝင်တွေရဲ့လက်ချက်ဖြစ်ခဲ့ရင်တောင်အသက်အန္တရာယ်စိုးရိမ်စရာမရှိဘူးလို့လည်းပြောခွင့်ရသူဘုံမူတိုက်ကျော်ကပြောပါတယ်
။ဒီဟာကတော့ဘာမှဆင်းရဲနေစရာမရှိပါဘူး။ကျွန်တော်ဒီရန်သူတော်မှာပေါ့နော်ဒီလိုမှဖမ်းဖမ်းမိတော့မှကျွန်တော်မဟုတ်ပါဘူး။ဘာမှမဘလို့အဖြစ်တိုင်းကျွန်တော်ကတော့ပြန်လုပ်ပြရ
မိုးကုတ်မြို့နယ်အတွင်းမှာနိုဝင်ဘာလနောက်ဆုံးပတ်အတွင်းကအစိုးရတံပရောင်းတဲ့ TNLA အကြတိုက်ပွဲဖြစ်ပွားခဲ့တာကြောင့်တိုက်ပွဲဖြစ်ပွားရာအနီးအနားကဒေသခံ 1,500 လောက်ဟာမိုးကုတ်မြို့ဘက်ကိုတိမ်းရှောင်ခဲ့ရပြီးလက်ကုံပိုင်းမှာတော့အခြေအနေပြန်လည်ငြိမ်သက်လာတဲ့အတွက်နေရပ်ပြန်ခဲ့ကြပါတယ်။မိုးကုတ်မြို့ကတဦးဖြစ်တဲ့ဦးစိုးထေးကတော့ဒေသတွင်းမတည်ငြိမ်မှုတွေကမိုးကုတ်မြို့ရဲ့စီးပွားရေးအခြေအနေကိုပုံမထိခိုက်လာစေနိုင်ကြောင်းသုံးသပ်ထားပါတယ်
။ကျွန်တော်တို့မြို့ကကိုယ်ကမတန်ရင်ကလည်းဒီတောင်းပြဥတ်တဲ့အပေါ်မှာမြို့ကဘာလို့မပြောဘူးစီကံတက်လာရားမီပေါ့တော့မဆိုတော့စီဝါရေးအချုပ်ချုပ်ကျနေတာအဲဒါလေးတွေတော့ပြန်ကူးရမယ်လို့စဉ်းစားလို့ရတော့ရှိသေးတယ်အခုလိုမျိုးဖြစ်တဲ့အခါကျတော့တရားဒေသလာပြီးလည်းရောရင်းနှီးညွှန်းနှံမဲ့လူတွေအဲဒီမှာရှိတဲ့လူတွေကလည်းရင်းနှီးညွှန်းနှံမဲ့အခြေအနေကတော့တော်တော်ပြည့်စုံသွားပြီတည်းဒီတရင်ပေါ်မှာပေါ့လေအဲဒီအခြေအနေပေါ်မှာတော့ကျွန်တော်တို့မြို့ကအများကြီးဖြစ်ကြသေးတယ်လို့ကျွန်တော်တို့ဒီလိုတုံ့တက်ချင်တာနော်ကျန်တဲ့ကုစားကိုတော့ပြန်အားထုတ်ကြအောင်ပဲ
မိုးကုတ်ဒေတာဟာကဘာမှာထင်ရှားတဲ့ဗရမယာနီလာစတဲ့ကြောင်းမြတ်ယန္တနာတွေထွက်ရှိတဲ့ဒေတာဖြစ်ပြီးဒေတာကံအတော်များများဟာကြောင်းမြတ်လုံငါအပေါ်မှာအမိပြုရက်တည်နေကြတာဖြစ်ပါတယ်မန္တလေးတိုင်းဒေတာကြီးမိုးကုတ်မြို့နဲ့ထိဆက်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့အစိုးရတံပရောင်းနဲ့ TNLA အကြမ်းမှာမကြာခဏထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ကျုံမြန်မာနယ်စပ်မူဆယ်နန်းခမ်းစတဲ့မြို့တွေမှာဆိုရင်လေမကြာခဏဘုံပေါက်ကွဲတာပြန်ပေးဆွဲတာတွေဖြစ်ခဲ့ဘူးပါတဲ့ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတဲ့
ကိုဗစ်ကရောဂါကာဝယ်ဆေးတရားဝင်ထွက်ပေါ်လာတဲ့အခါမှာဝယ်ယူအသုံးပြုနိုင်မယ့်အစီအစဉ်တရားကိုမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနအကြီးအကဲအရာရှိတွေဒီကနေ့ဆွေးနွေးဆုံးဖြတ်လိုက်တဲ့အကြောင်းပြောပြမှာပါကျွန်တော်ကတော့ဇော်ထပ်ပါကမ္ဘာတဝန်းကိုဗစ်ရောဂါကာဝယ်ဆေးရရှိအောင်ကူညီပေးမယ့် COVAX အဖွဲ့ရဲ့အကူအညီနဲ့တရားဝင်ကာဝယ်ဆေးဈေးကွက်မှာဝယ်လို့ရတဲ့အခါမှာမြန်မာနိုင်ငံအတွက်အမှားယူလို့ရအောင်ကျန်းမာရေးတာဝန်ရှိသူတွေဆွေးနွေးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ COVAX အဖွဲ့ကဒီဇင်ဘာ9ရက်နောက်ဆုံးထားပြီးတင်သွင်းရမယ့်အဆိုပြုစွာအတွက်လည်းပြင်ဆင်ထားပြီးရဲ့အကြောင်းကာဝယ်ဆေးထုတ်လုပ်ငန်းစီမံချက်အုပ်ချုပ်ရေးဆိုင်ရာညွှန်ကြားမှုဒေါက်တာထထလင်းက VOE ကိုပြောပါတယ်။
တကယ်အဲ့အတွက် plan ကတော့ draft လုပ်ပြီးပါပြီ။မကြာခင်ထုတ်ပြန်မှာပါရှင်။ဟုတ်ပါပြီ။ရေးလို့ပြီးသွားပါပြီ။အဲ့ဒါပြီးတော့ကျွန်တော်တို့9ရက်နေ့မှာ application တင်မှာပါ။ COVAX ကလည်းရအောင်စူးစမ်းနေတယ်။တခြားနေလန်းတခြားဒီရနိုင်တဲ့ အရင်မြစ်တွေအားလုံးကိုတော့လေဟိုအကုန်လုံးကိုဆက်သွယ်ပြီးတော့ဆောင်ရွက်နေပါတယ်။ဒီကတော့ baking နဲ့ဈေးဖြစ်ဖို့ရဲ့နောက်တစ်ခါစွမ်းချက်တဲ့ဈေးဖြစ်ဖို့ရဲ့နှစ်ခုကအဓိကပါ။ baking မို့ကပထမပါ။
ကမ္ဘာနိုင်ငံကြီးတချို့မှာကိုဗစ်ရောဂါကာဝယ်ဆေးလူနဲ့ဆန်းသက်တာအပါအဝင်နောက်ဆုံးအဆင့်ဆန်းသက်မှုတွေမှာအောင်မြင်မှုတွေရနိုင်ရဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာပဲရောဂါကူးစက်မှုတွေတိုးနေစေဖြစ်တဲ့မြန်မာနိုင်ငံကလည်းကာဝယ်ဆေးရဖို့ကြိုးပမ်းနေရပါနိုင်ငံတကာဆေးကုမ္ပဏီတွေဆန်းသက်အောင်မြင်နေရဆိုတဲ့ကာဝယ်ဆေးတွေတဲကရနိုင်တဲ့မြောက်စူးစမ်းသွားမယ်လို့လည်းဒေါက်တာထထလင်းကပြောပါဗျာ
ဟုတ်လားလောဆယ်ဖိုင်ဇာမော်ဒါနာအက်စထရာဇနက်ကအဲ့လိုမျိုးတွေပဲရှိနေသေးတော့ဘာပဲပြောဟိုကောက်ကွယ်ဆေးအမျိုးအစားအများကြီးမရှိဘူးလေဆိုတော့အဲ့ထဲရရပဲကျမတို့လောလောဆယ်ဆော့ဆော့ထုတ်နေတော့ရင်းဆိုင်ရမှာပေါ့နော်အာနင်းငယ်အတွင်းမှာကောက်ကွယ်နိုင်မှုမရှိတော့တဲ့ကောက်ကွယ်ဆေးမျိုးမဖြစ်ရဘူးဒါပေမဲ့အဲ့ဒါပြောလို့ကအလွန်ဆောနေတာအောင်နော်ကျမတို့အတွက်ကပေါ့ကျမတို့တော့ဒီလိုဆေးမျိုးကိုလိုချင်တာပေါ့နော်
ကိုဗစ်အစီအစဉ်နဲ့ကာဝယ်ဆေးရနိုင်မဲ့နိုင်ငံပေါင်း92နိုင်ငံကဇူလိုင်လကတည်းကကနအူးသဘောတူညီမှုရရှိထားတာပါဒီနိုင်ငံတွေကိုအုပ်စုလိုက်ပြန်ခွဲပြီးအလဲအလတ်ဝင်ဝင်တဲ့နိုင်ငံတွေထဲမှာဘင်္ဂလားဒေ့ရှ်အိန္ဒိယလာအိုဗီယက်နမ်နိုင်ငံတွေနဲ့အတူမြန်မာနိုင်ငံလည်းပါဝင်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အော်တိုဘာလထုတ်ပြန်ကြမှာတော့နိုင်ငံပေါင်း180ကျော်ဟာ COVAX အစီအစဉ်မှာပူးပေါင်းထားပြီလို့လည်းဖော်ပြထားပါတယ်။မြန်မာအစိုးရကတော့ကာဝယ်ဆေးထောက်ပံ့ရေးရမုံငွေအဖွဲ့ COVAX အစီအစဉ်နဲ့ကမ္ဘာ့ဘဏ်ဘက်ကထပ်တိုးထောက်ပံ့ငွေအမေရိကန်ဒေါ်လာတန်း60နဲ့ဝယ်ယူသွားမှာပါ။ဒီနေ့အစည်းအဝေးမှာတော့မြန်မာဘက်ကလိုအပ်တဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြောင်းအမျိုးသားအဆင့်ကာဝယ်ဆေးထုတ်လုပ်ငန်းဆိုင်ရာအကြံပေးအဖွဲ့ဒုဥက္ကဋ္ဌနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အရှေ့အောင်အာရှဒေသကြီးကာဝယ်ဆေးဆိုင်ရာနည်းပညာအကြံပေးအဖွဲ့ဝင်ဖြစ်တဲ့အငိမ့်စားပါမောက်ကဒေါက်တာစောဝင်းကအခုလိုပြောပါတယ်
။ COVAX facility ကိုကျွန်တော်နိုင်ငံအနေနဲ့မှာပေါ့နော်ဟိုတင်သွင်းတာပေါ့နော်ဘယ်တော့ပတ်ဆက်ယူမယ်အပရာဒီဆရာပါဟိုလူကြီးဆိုဘယ်လိုပလန်နဲ့စူးစမ်းပေးထိုးတယ်အဲ့လိုမျိုးကအဲ့ဒါဘယ်ဆေးရမယ်ဆိုတာတော့ဘယ်သူမှလည်းမသိနိုင်သေးဘူးဘယ်ကုမ္ပဏီရမယ်ဆိုတာလည်းဘယ်သူမှမပြောနိုင်သေးဘူးနော
် COVAX အဖွဲ့ကတော့သူတို့ရဲ့အစီအစဉ်မှာပူးပေါင်းပါဝင်ထားတဲ့နိုင်ငံတစ်နိုင်ငံချင်းစီရဲ့လူကြီး20ရာခိုင်နှုန်းကာဝယ်ဆေးရဖို့ကာယောဂါအဆုံးသတ်ပြီးစီးပွားရေးပြန်လည်ထူထောင်ပေးဖို့ရည်ရွယ်ထားပါတယ်မြန်မာအစိုးရကကိုဗစ်ကာဝယ်ဆေးအတွက်ကမ္ဘာ့ဘဏ်ပတ်မုံငွေအမေရိကန်ဒေါ်လာတန်း60အပြင်စီးဝယ်ဖို့လိုအပ်နေတဲ့နိုင်ငံတွေကိုထပ်ပြီးရဲထပ်ဆောင်ရမုံငွေအမေရိကန်ဒေါ်လာ12ဘီလီယံတဲကလည်းနောက်ထပ်ရနိုင်တဲ့အလားအလာတွေရှိနေကြောင်းကမ္ဘာ့ဘဏ်မြန်မာရဲ့ဌာနညွှန်ကြားရေးမှူး Miss Marian Sherman ကမကြသေးခင်ကပဲပြောဆိုထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ကြတဲ့အရာမြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူ2000ကျော်နဲ့ကူးစက်သူ9000ကျော်ရှိနေပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ VOE အတွက်သတင်းပေးပို့နေရပ
ါတဘာဝဘေးရနေရတွေနဲ့လူမနေသင့်ဘူးလို့ကုလနဲ့လူခွေအဖွဲ့တွေကစိုးရင်တကြီးတားမြစ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘာဆန်ချာကျွန်းစီကိုယ်တော်ဆန္ဒနဲ့သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဒီကနေ့ဆက်ရောက်သွားကြပါပြီ။စခန်းတွေထဲမှာကြံခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေကရောဒီပေါ်မှာဘလို့များမြင်ကြပါသလဲ။ကျမစုမုံကစူးစီးတင်ပြပေးကြပါရစေ။ဘာဆန်ချာကျွန်းဆိုတာကတော့မြန်မာနိုင်ငံကတင်းချောင်ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီခိုးလုံနေထိုင်တဲ့လူဦးရေထူထပ်များပြားလွန်းလာတဲ့ဒုက္ခသည်စခန်းတွေထဲကဒုက္ခသည်တချို့ကိုရွှေ့ပြောင်းနေရာချထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ထားတဲ့ပင်လေတဲကကျွန်းတကျွန်းဖြစ်ပါတယ်ဒီကျွန်းဟာမုံတိုင်းပြေးတယ်ရာသီဥတုဆိုးရတဲ့တန်းနောက်ဒုက္ခတွေတွေအတွက်ဆက်သွယ်ရေးနေထိုင်ရေးလုံခြုံရေးအခက်အခဲတွေနဲ့ရင်ဆိုင်ရနိုင်တာကြောင့်ကုလသမဂ္ဂဘာဝင်နိုင်ငံတကာဖွဲ့စည်းတွေဘက်ကလူမနေသင့်တဲ့နေရာတစ်ခုဖြစ်နေဆိုရင်တကြီးတားမြစ်ကန့်ကွက်နေခဲ့ကြတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်ဒါပေမဲ့လည်းဒီကနေ့ဒီဇင်ဘာလ4ရက်နေ့နေ့လယ်2နာရီဝန်းကျင်မှာတော့အဲ့ဒီဘာဆန်ချာကျွန်းစီကိုရိုဟင်ဂျာဒုက္ခသည်ပေါင်း1642ယောက်စတင်ဆက်ရောက်သွားပြီးဖြစ်ပါတယ်။ဘာဆန်ချာကျွန်းကိုဘင်္ဂလားဒေ့ရှ်အစိုးရအစီအစဉ်နဲ့အရင်တစ်ခေါက်သွားလေ့လာခဲ့တဲ့စခန်းခေါင်းဆောင်ဘာသာရေးခေါင်းဆောင်တွေကဘာလူခါလီစခန်းတည့်ရဲ့ခေါင်းဆောင်အရင်မောင်တော်မျိုးနဲ့တောင်ပြိုလက်ဝဲကအထက်တန်းပြဆရာနုမာမတ်ကစခန်းထဲကဒုက္ခသည်တွေဟာဘသူရဲ့တိုက်တွန်းဖိအားပေးမှုမှမပါပဲကိုယ်တဘောကိုယ်ဆန္ဒနဲ့ထွက်ခွာသွားကြတာလို့ဆိုပါတယ
်။အခုဘာဆန်ချာဆိုတဲ့နေရာကိုကွာလိုက်တဲ့မိသားစုကတော့သူတို့တဘောနဲ့သူတို့တွားခဲ့တာသူတို့တဘောနဲ့သူတို့တွားတဲ့ဆွဲကြောင့်ကျွန်တော်တို့ကြားဝင်ပြီးတော့ဘာမှပြောစရာအကြောင်းမရှိလို့ကျွန်တော်လည်းမဟိုင်းတဘူး။ဒီငလာတဲ့ဆက်စီရနေပြီးတော့ပြောထားတာအဲဘာဆန်ချာဆိုတဲ့နေရာနေပြီးတော့သူတို့အဆင်ပြေမယ်သူတို့ချင်းချင်းက တို့နားလဲတော်တယ်နားလဲတော်ရလဲဒီမှာအခုရောက်သွားတယ်သူရောက်သွားတာလဲအသိပြန်မလားမသိဘူးလဲသူတို့ပဲပြင်မယ်ကျမဘင်္ဂလားဒေ့ရှ်ကကျွန်တော်တို့ကိုပြောထားတာသူတို့မှလူတ်တဲ့ဟာကကိုလုံးအသိပြန်လို့ပြင်မယ်အဲ့လိုဂက်တူတေးထားတယ်
ကုတုပလောင်ဒုက္ခသည်စခန်းအမှတ်ခွနှစ်မှာနေထိုင်တဲ့စေတနာဝင်တဲ့ရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ဥအောင်မြင့်ကတော့အဲ့ဒီကျွန်းစီကိုလိုက်သွားကြတဲ့ဒုက္ခသည်တွေဟာအမှန်တကယ်သူတို့သဘောဆန္ဒနဲ့သွားကြတာဟုတ်မဟုတ်အသေးချာစစ်ဆေးစုံစမ်းစီချင်ပါတယ်
ကျွန်တော်အခုသွားနေတဲ့လူတွေကတကယ်သူတို့နဲ့စိတ်ဆန္ဒနဲ့သွားလာမသွားလာဒီလိုကျွန်တော်တို့ဒုက္ခဆိုဒီဘက်ကကွန်မတီတခုပေါ့နော်ပြီးတော့ UN ပြီးတော့လောကဝိုင်းလောက်ဆိုဒီအဲ့လိုအခက်တခုဆက်နေတဲ့ဒုက္ခကြီးပြီးတော့ဒီအခက်ကနေတက်ကျင်းအဒီလူတို့တကယ်သွားတာလားမသွားချင်တဲ့သူတို့ကအခြေခံပြီးတော့ခေါ်သွားတာလားအဲ့ဒီဟာလေးကိုမဲရမှာပါစုံခဲ့ရမှာပါမဲလိုက်ရမှာပါ
ကြံခဲ့တဲ့ရိုဟင်ဂျာစခန်းတွေကရိုဟင်ဂျာမျိုးသမီးတူကတော့သူမအနေနဲ့ဗာဆန်ချကျုံးကိုသွားဖို့စိတ်ကူးလုံးဝမရှိပါဘူးလို့ဆိုပါတယ
်မလိုက်ဘူးငါတို့ဗာပြည်လို့သွားမှာလဲအဲ့ဒီမှာငါတို့ဗမာပြည်ကိုသွားမှာပါဗာပြည်လို့သွားမှာဗာဆန်ချမှာမသွားဘူးငါတို့
ဘာလူခါလေးဒုက္ခတဲ့စခန်းအမှတ်ကိုမှာနေတဲ့ရိုဟင်ဂျာဒုက္ခတဲ့ဥဝီဆလကောဥကျော်မြင့်ကတော့သူတို့ဘာလူခါလေးကန်တဲ့ကနေကိုရိုင်းပါသွားတဲ့ရိုဟင်ဂျာဒုက္ခတဲ့ဥအီနှုတ်နဲ့ဆက်သွယ်ရပြီးနောက်ဆုံးသူတည်ရတဲ့လောက်အခြေအနေကိုပြောပြပါတယ်
တအူးကိုတခန်းဝင်9တောင်ကြားသူတို့ကိုတော့ပွန့်ပေးမယ်ဆိုပြီးတော့ကြောက်ရတယ်။နောက်အဲ့မှာပချာကျုံကိုရောက်တယ်လူတွေကိုအလောကင်ပင်ပေးပေးမယ်။နောက်စီးပွားရေးတော်လကောင်းဟိုစိုက်ကျူးရေးလုပ်ငန်းတော်လကောင်းအသေးမောင်းရောင်းလုပ်ငန်းတွေကိုအစိုးရဘက်ကကြောင်းလဲနိုင်မလားဆိုပြီးတော့လူတွေရဲ့အလောအကင်လေးမရှိသလောက်ဖြစ်နေတဲ့အတွေ့အကြုံပချာကျုံကိုမိမိစင်တာလျောက်သွားနေကြတာဖြစ်နိုင်ပါတယ်ခင်ဗျာ။
ပါစံချကျွန်းစီကိုအပုတ်ခံရတဲ့ဒုက္ခသည်တွေဟာဖိအားကြောင့်ပုတ်ခံရတာလားစိတ်ပြောင်းပြီးသွားခဲ့ကြလားလားဆိုတာနဲ့ပါစံချကျွန်းဟာဒုက္ခသည်တွေရဲ့လုံခြုံရင်းတဲ့ဘဝရည်ဒီရေးအတွက်လုံခြုံစိတ်ချမှုရှိရလားဆိုတာကိုစုံစမ်းဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းထုတ်ပြန်ထားပါတယ်အရင်ပါစံချကျွန်းစီကိုပုတ်ခံခဲ့ရတဲ့လှည့်စည်းပြဒုက္ခသည်300ကျော်ဆက်မနေခြင်းလို့ဒုက္ခသည်စခန်းနေစီကိုပို့ပေးပါလို့တောင်းဆိုခဲ့တုန်းကတော့ဘင်္ဂလားဒေ့ရှ်ဆိုရဘက်ကကျွန်းမော်ကလူတွေကိုမြန်မာပြည်ကိုပဲပြန်ပို့ဆောင်ပါပါလို့ပြောဆိုထားပါတယ်လက်ရှိမှာတော့ရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာအစိုးရကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကဒီဒုက္ခသည်တွေပြန်လည်ခေါ်ဆောင်ဖို့တိုက်တွန်းနေပါတယ်ရှင်ကျွန်မစုမမ
ဗီအိုအမေရိကန်အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွှေထွေးကတင်ဆက်ပေးပါမယ်လူမှုဝန်ထမ်းလုပ်ငန်းတွေမြန်မာနိုင်ငံမှာစနစ်တကျလှုပ်ဆောင်လာနိုင်ဖို့ဆိုရင်ဒါကိုကျွမ်းကျင်ပညာရပ်တစ်ခုအပြင်သင်ကြားပို့ချပေးဖို့လိုအပ်တယ်လို့လူမှုဝန်ထမ်းတွေလိုက်နိုင်ရမယ့်ခြေဝင့်စံနှုန်းတွေစနစ်တကျချမှတ်ထားဖို့လိုအပ်တယ်လို့မြန်မာနိုင်ငံအတွင်းလူမှုဝန်ထမ်းလုပ်ငန်းတွေအကြောင်းလေ့လာသုတေသနစာတမ်းပြုစုနေပြီးမကြာခင်မှာတော့ဒီကယ်လီဖိုးနီးယားပြည်နယ်လာစီယရာတက္ကသိုလ်ကနေပါရဂူဘွဲယူဖို့ရှိနေတဲ့မတ်မီရှဲခမောင်းကပြောပါတယ်လူမှုဝန်ထမ်းလုပ်ငန်းတွေမှာအနည်း20လောက်ကိုယ်တိုင်ပါဝင်လုပ်ကိုင်ခဲ့ပြီးဒီဘာသာရပ်ကိုအထူးပြုလေ့လာထားတဲ့ပညာရှင်တယောက်အနေနဲ့မြန်မာနိုင်ငံကလူမှုဝန်ထမ်းလုပ်ငန်းတွေပုံမှန်တိုးတက်လာအောင်ဘာတွေအကြံပြုထားပါလဲ။နိုင်ငံတစ်ခုဖွံ့ဖြိုးရေးမှာလူမှုဝန်ထမ်းလုပ်ငန်းတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးပါသလဲ။ဒီကဏ္ဍမှာအမျိုးသမီးတွေအများအပြားပါဝင်လှုပ်ရှားနေတာကြောင့်ဒီကဏ္ဍစနစ်တကျဖွံ့ဖြိုးလာရင်အမျိုးသမီးတွေအတွက်ရောဘယ်လိုတိုးတက်မှုတွေခံစားလာရနိုင်မလဲဆိုတာတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမမရှဲခမောင်းကိုမေးမြန်းပြီးစူးစီးတင်ဆက်ထားပါရရှင်။မာဒီလူမှုဝန်ထမ်းလုပ်ငန်းတွေလှုပ်ဆောင်နေကြတာနေရာတိုင်းမှာရှိနေပေမဲ့လို့ဒါကိုဘာသာရပ်တစ်ခုအနေနဲ့တက်ကြွပြီးတော့ဒီ professional လုပ်ငန်းတစ်ခုလို့လုံနိုင်တဲ့ပညာရှင်ကနေပါနေသေးတယ်လို့မမေရှဲကထောက်ပြတာပေါ့နော်ဆိုတော့ဒီလုပ်ငန်းကိုကျွမ်းကျင်တဲ့ပညာရှင်တယောက်အနေနဲ့မြန်မာနိုင်ငံအတွက်အဓိကဘာတွေအကြံပြုပါလဲရှင့်
ကျွန်မဒီ professional အနေနဲ့အကြံပေးရမယ်ဆိုရင်တော့ဒ
ီကျောင်းကျောင်းကိုစအောင်စအောင်မယ်ကျောင်းရှိဖို့အတွက်ဒီအခုပြန်မဒီမှာရှိရဲ့ဟိုဆိုချဘော်ပြတိုင်းကိုပြန်ပြီးရခုလို့ပေါ့နော်ရခုဆိုတော့ဒီခေါ်ပြီးတော့ပြန်နေမှာဘယ်လောက်ပြင်တင်နေလဲဆိုတော့ဟိုအခုတောင်းအောင်မယ်ဒါအပြင်အစိုးရရဲ့ပြီးလို့ရှိရင်ဒီ private sector တစ်ခုပေါင်းပြီးတော့လုပ်ကမှအရမယ်ကိစ္စဆိုတော့တော်တော်တော့အားလုံးကဝိုင်းပြီးတော့ကုညီတိုင်းမဲ့ဖြစ်ဖြစ်နိုင်တဲ့ကိစ္စဆိုတော့တော်တော်ကြီးကို collaboration လုပ်ဖို့လိုတယ်ပေါ့နော်အဲ့တော့အခုဒီမှာဒီမှာရှိနေတဲ့ပညာရေးစနစ်ကလည်းနည်းနည်းတင်ကြည့်ရမှာဆိုလို့ရှိရင် social work education ဆိုတာမရှိသေးဘူးအဲ့တော့အစပြန်စောင့်ရမယ်အဲ့တော့ဒီ ministry of education နေပြီးတော့ proof လုပ်လို့ရှိရင်အဲ့ဒီ bachelor level စပြီးတော့မှပြီးလို့ရှိရင် master level ဆက်သွားဒီမှာအနေနဲ့မြင်တာတော့အစမယ်ဆိုလို့ရှိရင်ဒီမှာဒီမှာရှိရဆရာကြီးနဲ့လုံလောက်မှာမဟုတ်ဘူးဘာလို့ဆိုတော့သူတို့ကလည်းလူကနည်းနည်းပဲရှိပြီးတော့အဲ့ဒီဖွဲတစ်ခုလုံးကဟိုပညာတစ်ခုလုံးကအစီအစဉ်ဖွဲလို့ရှိရင်လူကပိုပြီးလို့လည်းအဲ့တော့အဲ့ဒီမှာ small ရှိတယ်ဆရာလေး professor တွေပြန်ပြီးတော့နားရရပေါ့သူတို့ဆရာကနေတောင်းပေါ့နော်နောက်ပြီးတော့ဒီမြန်မာနိုင်ငံမှာဝင်ကျင်တယ်မှာရှိတဲ့ဟို ASEAN country တွေပေါ့နော်အဲ့ဒီက India လို့ပြောရှင်ဟို Korea Japan သူတို့ဒီမှာလည်း social work program တွေကောင်းကောင်းကိုကျူရအောင်ရှိနေပြီးဆိုတော့သူတို့ကလည်းဒီနေရာကိုလည်းရမယ်လို့ကျွန်တော်ခင်တယ်
အဲ့ဒီတော့ဒီမြန်မာနိုင်ငံမှာလူမှုဝန်ထမ်းပညာရပ်ကိုတက္ကသိုလ်တွေသင်တန်းကျောင်းတွေနဲ့စနစ်တကျသင်ကြားပို့ချပေးဖို့လိုအပ်နေတာပေါ့နော်ဆိုတော့ဒီလိုလိုအပ်ချက်တွေရှိနေတယ်ဆိုတာကိုရောလက်ရှိဒီအစိုးရလူမှုဝန်ထမ်းဌာနတွေကရောသိရှိပြီးတော့ဒါကိုပို့ပြီးတော့တိုးတက်လာအောင်ဆောင်ရွက်နေတာမျိုးတွေကိုတွေ့ပါလားရှင
်ဒီ Ministry of Social Work မှာဟိုလှုပ်ဆောင်နေတဲ့ဝန်ကြီးပေါ့နော်ဝန်ကြီးဒေါက်တာဝင်းမြတ်အေးသူရဲ့လက်အောက်မှာလုပ်နေတဲ့လုပ်ငန်းတွေကတော့ social work နဲ့ပတ်သက်ပြီးလို့ဆိုရင်အရင်ကကြီးမားတိုးတက်လာတယ်ဆိုတာတွေ့ရတယ်။ပြီးတော့ဒီ Ministry of Social Work နဲ့ဒီကုလသမဂ္ဂမှာရှိတဲ့ UNICEF ကလည်းအနည်းငယ်အတူလက်တွဲပေးလုပ်နေတဲ့စီစဉ်တယ်ဆိုတော့တော်တော်ကြီးကိုအဆင်ပြေလာတယ်ပေါ့နော်။ဟိုအရင်တော့က50 60လောက်ကနေစလို့ရှိရင်ဒီလိုလုပ်တဲ့လုပ်ငန်းတွေကစနစ်တကျပေါ်ပြီးတော့ပြည့်လာတယ်။ဒါပေမဲ့ဒီလက်ရှိဖြစ်နေတဲ့အလုပ်တွေနဲ့လုံလောက်မှာဆိုတော့မလုံလောက်ပေးပါဘူး။ဒီထက်ပိုပြီးတော့ကောင်းလာအောင်ပညာရေးပဲဖြစ်ဖြစ်တာမဟုတ်လို့ရှိရင်လက်တွေ့လုပ်ငန်းနဲ့ training program တွေဖြစ်ဖြစ်ဆိုတော့ရှိရဆိုတော့တကယ်လို့လှုပ်လှက်နေပါတယ
်အခုလေဒီလူမှုဝန်ထမ်းလုပ်ငန်းတွေအတွက်သင်တန်းတွေကတော့ရှိနေရပဲမဟုတ်ဘူးလားရှင
်အခု lot of ရှိတဲ့ဒီ post graduate diploma program တော့ကောင်းပါတယ်တော်တော်ကြီးတွေကူညီပါတယ်ဒါပေမဲ့ age ပို့ပြီးတော့သွားတယ်နဲ့ age ပို့ပြီးတော့လုံရဲသွားမှာကျွန်မတွေ့လာပါတယ်ဘာလို့လဲဆိုတော့ဒီပညာရေးတွေမကောင်းဘူးเนาะဒီအစိုးရအနေနဲ့ဟိုနေ့စနစ်တွေစတာချတော့မှပညာရေးဆိုတာလည်းပေါ်လာမယ်။အခုကနှစ်ခုကဘယ်လိုဖြစ်နေလဲဆိုတော့လူသားနေနေရမှာလို့လေကျွန်တော်အနေနဲ့ပေါ့နော်။ professional အနေနဲ့ကြည့်နေဆိုလို့ရှိရင်ဒီပညာရေးမှာလည်းချုပ်နေနေတယ်။ဒီနောက်တစ်ခုကျတော့ policy ။ policy ဆိုတာကပါလေဆိုတော့ဒီအခုရှိတဲ့လူမှုရေးပတ်သက်တဲ့လုပ်ငန်းတွေကိုလုပ်မယ်ဆိုလို့ရှိရင် law ဆိုတာရှိရမယ်။ policy ဆိုတာရှိရမယ်။အဲ့နှစ်ခုကတရားမှချိန်ဆိုလို့ရှိရင်ဟိုလုပ်မှာအရင်ခက်ခဲပေါ့နော်။နောက်တော့တစ်ခုကဒီပညာရေးနဲ့ပတ်သက်လို့ရှိရင်အခုဒီမှာတိလာတော့ဒီမြန်မာနိုင်ငံမှာ social work ကပေါ့နော်ဒီ social work ပညာနဲ့သင်ထားပြီးတော့မှ master level အထိ master in social work တက်လာပြီးတော့ရထားပြီးရမျိုးပေါ့နော်အနည်းဆုံး6ရက်အောက်လောက်တော့ရှိမယ်လို့ထင်တယ်အဲ့တော့ Ministry of Social Work နေပြီးတော့ဦးဆောင်ပြီးတော့ပေါ့နော်သူတို့အဲ့ဒီဟာကိုပြန်ပြီးတော့ကျူးဆောင်လုပ်ပြီးတော့မှဒီအရာဆိုတော့ပြန်ပြီးတော့တောက်လာပါမှာသူတို့လည်းအရင်ကျူးဆောင်တယ်ဆီမှာသိရတယ်ဒါပေမဲ့သူတို့လုပ်တဲ့လောက်ကအနောက်က resource တိတ်ရှိတော့လို့ကိုကစိတ်အားရှိရပြီလို့ရှင်ကိုကမော်ဘလိုက်နိုင်တယ်တူဖြစ်နေတာပေါ့နော်အဲ့တော့ service sector ကလည်းအဲ့လိုမျိုး social work နဲ့ပတ်သက်တဲ့အားတွေလုပ်ပေးတာအများကြီးရှိတယ်။ Swahili အသင်းတွေအများကြီးရှိတယ်ပြီလို့ရှင် NGO ရှိတယ် INGO ရှိတယ်။သူတို့ကဒီခါလေးကြလို့ရှင်ဒီတခြားနိုင်ငံတွေကလာတဲ့ NGO ဆိုတော့သူတို့ရဲ့ယဉ်ကျေးမှုနဲ့သူတို့ရဲ့တွေးခေါ်နဲ့မြန်မာရဲ့ယဉ်ကျေးမှုကလေးနဲ့စိတ်ပြီးတော့မကန့်ညီကြဘူး။အဲ့တော့ social work အနေနဲ့ဒီမှာရှိတဲ့ PDP တွေအကူအညီနေမဲ့အကွေးပေါ်တစ်ခုကလွဲနေတော့ဒီကလေးတို့ကရတော့တွေ့ကြရတယ်ပေါ့နော်အဲ့တော့မြန်မာပြည်မှာရှိတဲ့ PDP သားတွေကိုအကောင်းဆုံးဖြစ်နိုင်အောင်ဟိုတကယ်အကျိုးရှိတာလုပ်ပေးနိုင်တဲ့လူတွေကမြန်မာ social worker တွေလို့ဒီမှာအမြင်နေတယ်အဲ့တော့သူတို့တဲ့ကိုသူတို့ရဲ့ capacity build ဖြစ်အောင်ဆိုရှင်မြန်မာဒီအစိုးရနေပြီးတော့ပြလို့ရှင်ဒီမှာရှိတဲ့ဆရာတွေကလည်းအကောင်းဆုံးပူးပေါင်းပြီးလုပ်ကြမှာဖြစ်နေကြတာဆိုတော့ကျမနေရတော့เนาะဒီအရင်တော့ social worker experience ရှိတဲ့ပညာလည်းဟိုယူလာပြီးဆိုတော့ကျမနေတဲ့ project ပညာပါဖြစ်ဖြစ်ကိုရိုးရမယ်ဆိုလို့ရှင်ခင်ဗျာရှင်းနေပါမယ
်ဟုတ်ကဲ့အဲ့တော့ဒီလူမှုဝန်ထမ်းလုပ်ငန်းတွေတိုးတက်လာဖို့ဆိုရင်အဖက်ဖက်ကနေပြီးတော့ပံ့ပိုးမှုတွေလိုအပ်နေတယ်လို့နားလည်ပါတယ်ဆိုတော့ဒီလူမှုဝန်ထမ်းလုပ်ငန်းတွေတိုးတက်လာဖို့ကဘာကြောင့်အရေးကြီးရပါလဲเนาะနိုင်ငံတစ်ခုပဲဖြစ်ဖြစ်လူမှုအတိုင်းအဝိုင်းတစ်ခုပဲဖြစ်ဖြစ်ဒီဖွံ့ဖြိုးတိုးတက်လာဖို့မှာဆိုလို့ရှိရင်ဒီလူမှုဝန်ထမ်းတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးပါတယ်ဆိုတာကိုလည်းရှင်းပြပါအောင်ရှင်
အဲ့တော့ဒီ social worker အနေနဲ့သူတို့ရဲ့လုပ်ငန်းတွေကဘယ်လောက်အရေးကြီးလဲဆိုတော့ မတော်တဲ့ပုံကြားမှုအောင်ကတော့သူတယောက်ပိုက်ဆံလို့ရှိရင်ငားတစ်ကောင်သူ့ကိုကြားရင်ပိုက်ပြီးပါမယ်။ဒါပေမဲ့သူ့ကိုငားလို့များရတယ်သင်ပေးလို့ရှိရင်နောက်ပိုင်းကျတော့ရှင်သူပိုက်ဆံလို့ရှိရင်သူ့ကိုကြားရင်ရှာပြီးတော့စားတတ်တာပေါ့နော်။အဲ့ဒီတိုင်းပဲပေါ့။ဆိုတော့ကလည်းလည်းအဲ့လိုပဲ။ဒီတောင်းစုကိုကြုံနေတဲ့ပြဿနာကိုဒါဖြေရှင်းပေးတဲ့အခါကျလို့ရှိရင်ဒီမိသားစုအနေနဲ့ဒီပြဿနာကိုဘယ်လိုဖြေရှင်းရအောင်လဲ။ဘယ်နေရာတွေမှာလို့လဲဖြေပြရင်ပါဒီချုပ်ချင်လို့အဲ့ဒါကိုသူကပြသွားပေးပြီးတော့နောက်ပိုင်းဒီချုပ်ချုပ်ကထောက်သွားတဲ့အခါကျလို့ရှိရင်ဒီမိသားစုကတော့သူကသူဒီကိုယ်တော်ဥမ္မာနဲ့အထိရအောင်လို့ခုနေပေးရဆိုတော့ဆိုရှယ်ဝကနေတဲ့လေအဲ့လိုမျိုးပညာတွေအဲ့လိုမျိုး ethics တွေ practice တွေအရှိကိုရှိရမယ်ဆိုတော့ဒီဆိုရှယ်ဝက professional ဆက်ရမှာဘလို့ရှင်းရှင်းပြောထားလဲဆိုတော့ဒီ professional အနေနဲ့ဒီလို client တွေပေါ့နော်ဒီမိသားစုတွေဟိုတယောက်တူချင်းစီဟိုခုနေပေးရခါကြလို့ချင်းဘိုးရဆိုရှယ်ဝကအလုပ်အနေနဲ့ဘယ်နေရာအထိလုပ်ပေးလို့ရလဲအဲ့ဒါတော့ကျော်မလို့ရတယ်ကျော်ဖို့မတက်တဲ့ဟာတွေကိုရှင်းရှင်းလေးလို့ပေါ့နော်အခုတစ်ခုစီရောအောက်ပိုင်းလို့ပြီးတော့ပြထားပေးရပေါ့နော်ဥမာတစ်ခုပေးနေတယ်ဟိုအရင်နှစ်ကဖြစ်လာတဲ့ဟိုခလေးလေးပြကူပရင်းပြင်းထားတဲ့ကိစ္စဒီ Victoria case ဆိုတာမျိုးတော်များတော့ကြားမှုမှာတော့ပေါ့နော်အဲ့ဒီတော့ဆိုလို့ရှိရင်ဘယ်လောက်ထိသိုးဘွားဖြစ်သွားလဲဆိုတော့ဒီတနည်းငယ်လေးဖြစ်တဲ့အကိစ္စကိုဆိုတော့တက်ဆိုင်ရာရေးတဲ့ပို့ပြီးတော့ internet မှာဟော Facebook မှာ social media မှာအများကြီးတောလာကြတယ်သူနဲ့ပတ်သက်တဲ့အကြောင်းလေးကိုနော်ဟိုအသေးစိတ်ကစပြီးတင်လာတယ်ဆိုတော့အဲ့ဒီနေရာမှာအရင်စီးကြော်သွားပြီပေါ့နော်ဆိုတော့ကျွန်တော်လို့ရှိရင်အဲ့ဒီအဆင့်ထိမရအောင်ကူညီပေးလို့ရတယ်ဘာလို့ဆိုတော့ဒီအရေးချောင်းကိုစုံနေရတဲ့ခလေးကတက်နေရတဲ့ခလေးဆိုတော့သူ့ရဲ့identity ကိုလည်းပုံဖော်ဖို့မလို့ဖော်ဖို့မတင်ဘူးပြီးလို့ရှိရင်သူ့မိသားစုနဲ့ပတ်သက်တဲ့အရေးချောင်းတွေလည်း privacy ဆိုပြီးတော့ confidential ဆိုပြီးတော့အဝေးရတာဝင်ရှိဆိုတော့ social worker တွေအဲ့အရေးကိုအရင်က train လုပ်ကြတယ်အဲ့အရေးတွေသူတင်လာတဲ့ပညာတွေဆိုတော့သူတို့အဲ့အရေးအများကြီးလုပ်ပြီးလုပ်ရတယ်အော်ဒီမိသားစုနဲ့ဒီကလေးစေဝါတာတော့မရှိဘူးဒီကောင်မှသွားပြီးစကားပြန်ပြောရတဲ့အခါကျလို့ရှင်ကလေးတွေနဲ့အဲ့ဒီဟာကိုတော်တော်ကြီးကိုကြောက်ဖို့တော့မှာပေါ့နော်ကလေးငယ်ဆိုတော့ပြညာကြောင့်လည်းပြန်ပြီးချက်ပါပြောနေရတော့အဲ့ဒီမှာကလေးရဲ့စိတ်ပိုင်းဆိုင်ရာအတွက်ကိုလည်းပြူရမယ်အရာရှိတာပြီပေါ့နော်အဲ့တော့ social worker နေနဲ့ဒီလို training နဲ့ဒီပညာရေးနဲ့တက်ထားလို့ရှင်အဲ့လောက်ကြီးမဖြစ်အောင်ဘယ်လောက်ကြီးကာကွယ်ပေးရမလဲဘယ်လောက်ကြီး promote ရမလဲဆိုတော့ဒီမှာအဲ့ဒီမှာအဲ့လိုစီးရပါရှိရတယ်ဆိုတော့ social worker နေနဲ့
ဟုတ်ကဲ့ပါရှင်အခုထပ်ပြီးတော့ဒါနောက်ဆုံးပေါ့နော်မေးချင်တာကတော့ဒီမြန်မာနိုင်ငံရဲ့လူမှုဝန်ထမ်းလုပ်ငန်းတွေမှာဆိုရင်အမျိုးသမီးတွေပါဝင်ဆောင်ရွက်နေတာအများအပြားရှိပါတယ်ဒီအမျိုးသမီးတွေအများစုလို့တောင်ပြောလို့ရအောင်ဒီလုပ်ငန်းမှာရှိနေကြတာပေါ့နော်ဆိုတော့ဒီလူမှုဝန်ထမ်းလုပ်ငန်းတွေစနစ်တကျဖြစ်လာမယ်ဆိုရင်ဒါအမျိုးသမီးတွေအတွက်ရောအလုပ်အကိုင်းခွင့်လန်းတွေပညာရေးအခွင့်အလမ်းတွေပိုးပြီးတော့ရှိလာမယ်သဘောမျိုးပိုးပြီးတော့တိုးတက်မှုတွေရှိလာနိုင်တယ်လို့ရောပြောလို့ရနိုင်မလားရှင
်ခုနပြောသွားခဲ့တဲ့ challenge တွေမှာပေါ့နော်ဒီ social worker အနေနဲ့သူတို့တက်ပိုးပြီးကောင်းလာတဲ့ education ပြီးလို့ရှင် training တွေကိုပိုးပြီးတော့စနစ်တကျလုပ်ပေးနိုင်မယ်ဆိုလို့ရှင်မျိုးသမီးတွေအတွက်လည်းအများကြီးပိုကောင်းသွားမယ်လို့ကျွန်တော်ယုံကြည်ပါတယ်။ဘာလို့လဲဆိုတော့အခုလုပ်နေတဲ့လုပ်ငန်းတွေထဲမှာလူမှုရေးနဲ့ပတ်သက်လို့ရှိရင်မျိုးသမီးတွေအများကြီးပါဝင်ကြပါတယ်။မျိုးသမီးတွေကဦးဆောင်ပြီးတော့လုပ်နေတဲ့လုပ်တွေဆိုတော့သူတို့အတွက်ဘဝပိုပြီးတော့မြင့်တက်လာအောင်သူတို့ကပိုပြီးတော့ရည်ရွယ်ကောင်းတဲ့ဘဝရလာအောင်ဆိုပြီးတော့ကူညီနေတဲ့သဘောလည်းဖြစ်နေတယ်လို့မှတော့ယုံကြည်ပါတယ်။ကျွန်မဒီလိုမျိုးသမီးတွေပိုပြီးလုပ်ရမယ်ဆိုလို့ပြောရတာမဟုတ်ဘူးပေါ့။ဒါပေမဲ့ဒီမျိုးသမီးရဲ့ရှေ့ရေးအတွက်ပိုပြီးတော့ဖွံ့ဖြိုးလာဖို့ပိုကောင်းလာဖို့ရလာမယ်ခွင့်ရတဲ့အများကြီးတွေ့ရတော့ဒီစနေနေ့စနေကြာနဲ့တရားရေးကောင်းကောင်းပြီးလို့ရှင်မျိုးမျိုးပေါ်တဲ့အများကြီးပို့ပြီးတော့တိုးတက်လာမယ်လို့ကျွန်တော်ယုံကြည်ပါတယ
်အခုတစ်ပတ်သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာ COVID-19 ကာယရောဂါနဲ့ဆက်ဆက်ပြီးတော့အတုအပလိမ့်လေရောင်းချမှုတွေရှိနေတဲ့အကြောင်းကျွန်တော်အအောင်ကတင်ပြပေးထားပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအောင်မြင်ဆန်းသတ်နိုင်နေဆိုတဲ့သတင်းတွေထွက်လာချိန်မှာပဲဒီဆေးကိုတောင်းတနေကြတဲ့အမေရိကန်တွေဖို့တော့ဒီဆေးအမြန်ဆုံးအသုံးပြုနိုင်ဖို့ဝမ်းသာမျှော်လင့်နေကြတာပါဒါပေမဲ့လည်းအခုလိုလိုအပ်ချက်ကိုအကြောင်းပြုပြီးတော့လူတွေကိုလိန်ညာဖို့အစင်းနဲ့ဆောင်ဆိုင်နေသူတွေရှိတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကသတိပေးပါတယ်အခုအခါမှာတော့အမေရိကန်အမိမေလူညိုရေးဌာနတာဝန်ရှိသူတွေဟာ Pfizer Moderna အပြင်ကာကွယ်ဆေးထုတ်တဲ့တခြားကုမ္ပဏီပေါင်းတရာစင်ကျော်နဲ့ပူးပေါင်းပြီးတော့အတုအပလိန်ညာရောင်းချမှုတွေကိုတားဆီးနိုင်ဖို့ကြိုးပမ်းနေပါတယ်အထူးသဖြင့်ဒီနှစ်အတွင်းကတ်ရောဂါမကူးစက်အောင်အသုံးပြုနိုင်တဲ့ဆိုတဲ့ကာကွယ်ရေးပစ္စည်းတွေလိန်ညာကုသမှုနည်းလမ်းတွေလိန်ညာချက်ကားပြီးတော့လှည့်စားတာတွေရှိခဲ့တာကြောင့်လို့ဆိုပါတယ်အမိမေလူညိုရေးဌာနနိုင်ငံတကာကုန်သွယ်မှုစုံစမ်းစစ်ဆေးအဖွဲ့လက်ထောက်ညွှန်ကြားရေးမှူး Steve Francis ကအခုလိုပြောပါတယ်
So I think we're all very excited
about the potential vaccination and treatments that are being approved.
FDA ကခွင့်ပြုထားတဲ့ကာကွယ်ဆေးနဲ့ကုထုံးတွေကြောင့်အားလုံးကပျော်ရွှင်နေကြတယ်လို့ထင်ပါတယ်။ဒါပေမဲ့အမေရိကန်လူထုကိုလိန်ညာမဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအပေါ်ကိုတော့သတိထားရပါမယ်။စီမင်းစီကမ်းမလိုက်နာတဲ့ website internet စာမျက်နှာတွေကိုလည်းသတိထားရပါမယ်
။ American FDA ကလည်းအတူအယောင်ဆေးဝါးနဲ့ကာကွယ်ဆေးတွေထွက်ပေါ်လာနေတာကိုသတိပေးထားပြီးတော့အာမခံချက်ရှိတဲ့ကုသမှုတွေကိုပဲလက်ခံဖို့တိုက်တွန်းထားပါတယ်။စုံစမ်းစစ်ဆေးသူတွေဟာကာကွယ်ဆေးဘယ်လိုထုတ်ပို့ထားတယ်ဆိုတာကိုလည်းလေ့လာနေပြီးတော့ဒီချက်လက်တွေကိုနေရာပေါင်းစုံမှရှိတဲ့စုံစမ်းစစ်ဆေးမှု agent တွေသိရှိအောင်မှဆောင်ရွက်နေကြပါတယ်။ကုမ္ပဏီပေါင်း200ကျော်ကရရှိတဲ့အချက်လက်တွေကို database တစ်ခုစောက်ပြီးတော့အားလုံးသိအောင်မျှဝေထားတာကြောင့်အတူပါဆေးဝါးတွေကိုသတိထားဖန်ဆီးနိုင်ဖို့အထောက်အကူဖြစ်စေပါတယ်။
HSI has analyzed over 60,000 websites.
HSI ကCOVID-19 နဲ့ဆက်စပ်ပြီးလိန်ညာမှာဒါမှမဟုတ်လိန်ညာမိတ်မယ်လို့ယူဆရတဲ့ website ပေါင်း 6,000 ကျော်ကိုစောင့်ကြည့်နေပါတယ်
။ဒီနေ့ဆော့ပိုင်းတို့ကကိုရိုနာဗိုင်းရပ်စ်အကြီးအကျယ်ပြန့်ပွားချိန်မှာဆေးရုံတွေနဲ့အစိုးရဌာနတွေမှာနှကောင်းစည်းလက်အိတ်နဲ့တခြားကာကွယ်ရေးပစ္စည်းတွေပြက်လက်ခဲ့ပါတယ်။အဲ့ဒီအချိန်တုန်းကစိုးရင်ကြောက်လန့်နေကြသူတွေဟာမတမာသူတွေရဲ့လှည့်စားမှုကိုခံရပြီးတော့ပစ္စည်းမရဘဲ online ကနေငွေပေးမိခဲ့ကြပါတယ်။ဒါလိုလိန်ညာပြီးတော့ရာဇဝတ်မှုကျူးလွန်သူရာနဲ့ချီကိုအမိမြေလုံရည်ဌာနက agent 9000ကျော်သုံးပြီးတော့နေဆက်နောက်ဒီ FDA FBI တို့နဲ့ပူးပေါင်းပြီးတော့ဖမ်းဆီးခဲ့ပါတယ်။2020 April လအတွင်းသုံးဆွဲဖို့ခွင့်ပြုမထားတဲ့ဒါမှမဟုတ်အတုပြုလုပ်ထားတဲ့ကာယောဂါကာကွယ်ဆိုင်ရာပစ္စည်းတွေကိုအချိန်ပေါင်း1600ကျော်ဖမ်းဆီးခဲ့ပြီးတော့ပစ္စည်းအရေအတွက်တန်းနဲ့ချီသိမ်းဆည်းရခဲ့ပါတယ်။တမိုးအပြင်အမေရိကန်ဒေါ်လာ28တန်းကျော်ရှိခဲ့ပြီးတော့လူ200နီးပါးကိုလည်းဖမ်းဆီးခဲ့ပါတယ်။အခုလိုကာကွယ်ပစ္စည်းတွေအပြင်လိန်လယ်ပြီးတော့ပစ္စည်းရောင်းချဖို့ဖန်တီးထားတဲ့ coronapreventing.org ဆိုတဲ့ဒီအင်တာနက်စာမျက်နှာမျိုးဖန်တီးသူတွေကိုလည်းအရေးယူနိုင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတင်အဲ့လို website မျိုးတစ်ထောင်ကျော်ကိုဖယ်ရှားနိုင်ခဲ့ပါတယ်
။ Homeland Security Investigations launched Operation Stolen Promise in April of this year to combat the
လုံခဲ့တဲ့ဧပြီလကအမိမြေလုံခြုံရေးဌာနကနေ Operation Stolen Promise လို့အမည်ပေးထားတဲ့စုံစမ်းစစ်ဆေးမှုတစ်ခုကိုစတင်ခဲ့ပြီး COVID-19 ကာယောဂါနဲ့ပတ်သက်တဲ့လိန်ညာမှုတွေချိန်ချောက်မှုတွေကိုစောင့်ကြည့်ခဲ့တာပါ။ကမ္ဘာကုန်သွယ်ရေးစုံစမ်းစစ်ဆေးရေးဌာနဘဏ္ဍာရေးဌာနတွေနဲ့ Cyber ရာဇဝတ်မှုတိုက်ဖျက်ရေးဌာနနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဌာနအားလုံးပေါင်းပြီး COVID-19 နဲ့ပတ်သက်ပြီးလိန်ညာမှုတွေကိုတိုက်ဖျက်ခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုဟာကမ္ဘာပေါ်မှာ COVID-19 ရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးဖြစ်ပြီးတော့ကူးစက်သူ14သန်းနီးပါးနဲ့သေဆုံးသူ 2,800 ကျော်ရှိပါတယ်။မကြသေးခင်ရပိုင်းကကြာရောက်တဲ့ကျေးဇူးတော်နေ့အတွက်လည်းလူတွေတော်များများခီးသွားကြတာကြောင့်အခုအခါမှာရောဂါပြန့်ပွားမှုတွေလည်းပိုများလာပါတယ်။ဒါကြောင့်တချို့ပြည်နယ်တွေမှာအပြင်းသွားလာမှုကန့်သက်ခဲ့တာပါ။အခုလိုဆိုးဆိုးရွားရွားအခြေအနေတွေအောက်မှာအမေရိကန်လူထုအနေနဲ့လိန်ညာခံရမဲ့အခြေအနေတွေစီတွန်းပို့နေတာကြောင့်တာဝန်ရှိသူတွေကအတုပပစ္စည်းတွေနဲ့ပတ်သက်လို့လူများသတိထားမိအောင်ဆောင်ရွက်နေကြပါတယ်
။ We have not seen any incidents of any vaccination fraud or treatment fraud.
ကာကွယ်ဆေးကူထုံးနဲ့ပတ်သက်တဲ့လိန်ညာမှုမျိုးတော့မတွေ့ရသေးပါဘူး။ဒါပေမဲ့လည်းအမေရိကန်လူထုအနေနဲ့ကင်းအောင်နဲ့ဖြန့်ဝေတဲ့အခါမှာလုံခြုံစိတ်ချရအောင်ကာကွယ်ဆေးထုတ်တဲ့ကုမ္ပဏီတွေနဲ့ပေါင်းပြီးလက်တွဲလှုပ်ဆောင်နေပါတယ်။
ကာကွယ်ဆေးနောက်ဒီကုသမှုခံယူဖို့နဲ့ပတ်သက်လာရင်မိသားစုဆရာဝန်တွေနဲ့ဆွေးနွေးတိုင်ပင်ဖို့လဲတာဝန်ရှိသူတွေကအကြံပြုထားပါတယ်။တယ်လီဖုန်းနဲ့ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေကိုမေးမြန်းလာရင်မဖြေချဖို့နဲ့အင်တာနက်လူမှုကွန်ရက်မှာကိုဗစ်ပျောက်ဆေးဆိုပြီးတော့ကြော်ညာတွေတွေ့ရင်လဲအလွယ်တကူသွားပြီးတော့နှိပ်ကြည့်တာမျိုး click ကြည့်တာမျိုးမလုပ်ဖို့တာဝန်ရှိသူတွေကသတိပေးထားပါတယ်ခင်ဗျာ။2020ခုနှစ်အတွက်ခရစ်စမတ်သစ်ပင်ကိုပင်မလွှတ်တော်အစားဦးအနောက်ဖက်မျက်နှာစာမှာစိုက်ထူထားပါပြီ။55ပေအမြင့်ရှိတဲ့ Engelmann Spruce Christmas သစ်ပင်ဟာ Colorado ပြည်နယ်မှာရှိတဲ့ Grand Mesa မြို့သားသစ်တော်ကပါ။ဗုဒ္ဓဟူးနေ့ကသစ်ပင်မိထွန်းကြီးတဲ့အခမ်းအနားတွင်အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကအခုလိုပြောပါရစေ။
1964 The Speaker of the House McCormick decided
ဖန်ကွာချစလီဘူးနေမှာအောက်လွှတ်တော်ဥက္ကဋ္ဌမက်ကောမစ်ကငင်းချင်းရေးငှလင်းချက်အတွက်သစ်ပင်စိုက်ဖို့ဆုံးဖြတ်ခဲ့ပြီးတော့ဒီသစ်ပင်ကို Capital Christmas သစ်ပင်လို့ခေါ်ခဲ့ပါတယ်။အဲဒီနောက်အခုလိုကာယောဂကာလပါဝင်ဆယ်စုနှစ်၅ခုအတွင်းအမေရိကန်တွေဟာနှစ်စဉ်နှစ်တိုင်းစင်စက်မပြတ်သစ်ပင်စိုက်ထူခဲ့ပြီးတော့ပျော်ရွှင်နှစ်သိမ့်စေခဲ့ပါတယ်လို့ဆိုပါတယ်။ အော်ဒါအောက်တာနန်စီပလိုစီနဲ့အတူကော်လိုရာဒိုလွှတ်တော်ကိုယ်စားလှယ်အဖွဲ့ဝင်တွေကလည်းအမေရိကန်ပြည်ထောင်စုရင်ဆိုင်နေရတဲ့စင်ခုံမှုတွေခရစ်စမတ်ရာသီမှာရောက်ရှိလာလိမ့်ရှိတဲ့ပျော်ရွှင်မှုတွေဟာဒီခရစ်စမတ်သစ်ပင်မီးထွန်းနှီးလိုက်တဲ့အချိန်ကနေစတင်တော့မှာပါဆိုပြီးတော့ဆူတောင်းပြောကြားခဲ့ပါတယ်ခင်ဗျာ
moment we've all been waiting for what a spectacular
season ma la ko yauk pi so ra ne a thin kya a sao u ji ri shi ma christmas tip pin ri ko sa tin site to meet twin ni ja ba de new york myo ka rockefeller center ma so yin le christmas tip pin ko meet twin ni ka ba de di ni ma ra covid ka yoga chaung lu ne chin na ta yauk khe pi lo lu mya ta yauk khwin ko ro pait tha ka ba de ဒီဇင်ဘာ2ရက်ပေါ်တုန်းနေ့မှာအမြင့်ပေ23မီတာရှိတဲ့ Norway Spruce သစ်ပင်ကို Rockefeller Center ရှိမှာ site ထူရတယ်။ညောင်းလေးပိုင်းကကိုလေးခဲ့တဲ့အပင်ကိုအခုခါမှာတော့မန်ချီရှိတဲ့မိကျိုးတွေမိသည်ထောင်တောင်းချီတောက်ပတဲ့ Crystal Cherry နဲ့အလှဆင်ထားပါတယ်။တဲ့ပင်မီထွန်းညိတဲ့အခါမှာတော့ကြိုတင်ရိုက်ကူးထားတဲ့တီဆူပြောပြမှုတွေကိုပြသခဲ့တာပါဒီအစည်းအဝေးကိုနိုင်ငံတော်ရုပ်မြင်သံကြားကနေလည်းပြသခဲ့ပါတယ်ကယောဂါကာလဖြစ်တာကြောင့်တစ်ပင်ကြည့်ဖို့လာကြသူတွေအတွက်နေရာလုတ်ပေးထားပြီးတော့အချိန်လဲကတ်သက်ထားပါတယ်1932ခုနှစ်ကနေဒီအစည်းအဝေးကိုစတင်လာခဲ့တာဖြစ်ပြီးတော့1933ခုနှစ်ကနေစတင်ပြီးနှစ်စဉ်မပြတ်တစ်ပင်ဆိုင်ကျူခဲ့တာပါ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကောက်ွယ်ရမှာထိရောက်တဲ့နှကောင်းစီတွေမြန်မာနိုင်ငံမှာထုတ်လုပ်ဖို့အတွက်ပေါ်လီပရိုပလင်ခေါ်ကော်စစ်နဲ့လုပ်ထားတဲ့ရက်ထည်မဟုတ်တဲ့ပိတ်ဆက်အမျိုးအစားနှစ်မျိုးရဖို့လိုအပ်တယ်လို့ဒီလိုပိတ်ဆက်တွေကိုရပြီဆိုရင်နှကောင်းစီဖြစ်အောင်ဘယ်လိုထုတ်ရလဲဆိုတာကို Jasper Knight Company ကချီမြင်တဲ့အထက်လိပ်အင်ဂျင်နီယာဦးအောင်စင်ကဒီသမတ်မှာဆက်ပြီးပြောပြပေးမှာပါ။
ကျတော့အတုံးညားတဲ့မဲ့အမျိုးသားတစ်ခုရှိပါတယ်။ကာချီကေမဲ့ဆိုတဲ့၃လာထပ်ထားတယ်။ဟိုဟာပေါ့အချက်ပြပေါ့လေ။ flat mass အမျိုးသားပေါ့။ face mass အမျိုးသားပေါ့။အဲ့ဒါတစ်ခုရှိပါတယ်။နောက်တစ်ခုကတော့ဗာလို့ဆိုရှင် KN95 သို့မဟုတ် N95 ပေါ့လေ။အဲ့ဒီလိုမျိုး၅လာထပ်ပြီးတော့တကယ်ကိုဆေးရုံလုံကားနေမှာ၃နိုင်တဲ့ mass အမျိုးသားမျိုးတစ်ခုရှိပါတယ်။အဲ့ဒီနှစ်ခုအတွက်ဆိုလို့ရှိရင်အတုံးပြုတ်တဲ့စက်တွေရှိပါတယ်။
ဆရာပြည်ရင်းမှာ max ဖြစ်အောင်ချုပ်မယ်ဆိုလို့ရှင်သူကသူ့ရဲ့ဤပညာရောဆရာဘလို့ဤပညာတွေတုံးရလဲဆရာ
ဟို max ဖြစ်အောင်ထုတ်မယ်ဆိုလို့ရှိရင်သူကဤပညာအနေနဲ့ကြည့်မယ်ဆိုလို့ရှင်တော့သူကတော့အဓိကတော့ polypropylene ကိုတုံးထားတဲ့အတွက်ကြောင့်သူ့ကိုချုပ်တဲ့အခါမှာအဲ့နဲ့အချီပေါ့လေအတ်တို့အချီတို့အဲ့ဓာတွေကိုမတုံးတော့ဘဲနဲ့အရေးပြောတဲ့ဤပညာပေါ့အရေးပြောတဲ့ကျွန်တော်တို့တာမားပြင် max ကိုကြည့်မယ်ဆိုလို့ရှင်ပေါက်ဖိတ်တွေ့ရတယ်ချုပ်ရိုးလိုပဲဖြစ်နေတယ်ဒါပေမဲ့တကယ်တကယ်တော့အချီသူရောတော့မထားဘူးအဲ့ဒီမှာရှိတဲ့ polypropylene material plastic material ကိုအရေးပြောင်းအောင်လုပ်ပြီးတော့မှအပေါက်ကလေးဖောက်ပြီးတော့မှအဲ့ဒီအရေးပြောင်းပြီးတော့ပူးတွဲတဲ့ဤပညာပေါ့လေအဲ့လိုမျိုးချုပ်ဆက်မျိုးတွေလိုပါတယ်အဲ့ဒီချုပ်ဆက်တွေကတော့ကျွန်တော်တို့ရိုးရိုးစာကြည့်ကဲမဲ့စခုကိုထုတ်မယ်ဆိုလို့ရှိရင်ရိုးရိုး manual အမျိုးအစားလည်းသုံးလို့ရပါတယ် semi auto အမျိုးအစားလည်းသုံးလို့ရတယ်နောက်တစ်ခုက automatic အမျိုးအစားလည်းသုံးလို့ရပါတယ်
တကယ်လို့ကိုစင်းနဲ့လုပ်တဲ့ပိတ်ဆက်ကိုကိုယ်တိုင်ထုတ်ဖို့အတွက်တိတ်ပြီးဈေးကြည့်နေဆိုရင်ဒီပြပါနေကုန်ချမ်းသွင်းပြီးတော့ပြရင်မှာနှာခေါင်းစည်းတွေချုပ်ဖို့ကောင်းတယ်ပေါ့နော်။
ချုပ်ဖို့ပေါ့
။ဟုတ်ကဲ့
အဲ့ဒါကပို့ပြီးတော့ဟိုပါပေါ့ကျွန်တော်တို့ဖြစ်နိုင်တဲ့လုံနိုင်တဲ့အနေအထားရှိပါတယ
်။ဟုတ်ကဲ့ပါဆရာ။ဒါဆိုရင်ကုန်ချမ်းစည်းကဘယ်လောက်လောက်ရှိမယ်ထင်လဲဆရာ
။ကုန်ချမ်းစည်းကဘယ်လောက်လောက်ရှိမယ်ဆိုလို့ရှိရင်ဟိုရိုးရိုးဒီစာကြည့်ကဲမက်စကိုထုတ်မယ်ဆိုလို့ရှိရင်အော်တိုမက်တစ်စနစ်ပါဆိုလို့ရှိရင်တော့အကြမ်းများပြီးပမာငွေ3000လီဘာလောက်အရင်ရင်းနှီးမြှုပ်နှံမှုရှိပါတယ်။နောက်semi auto ပေါ့လေ automatic မဟုတ်ဘဲနဲ့တဝက်တစ်ပြည့်အတူလျောက်စနစ်ကိုသုံးမယ်ဆိုလို့ရှိရင်တော့600 900ပမာငွေ3600 900ဘဝင်းကျင်လောက်ရှိပါတယ်ဒီ mask ကိုထုတ်မယ်ဆိုလို့ရှိရင်အဓိကလိုအပ်တာကတော့ဒီကျွန်တော်တို့3လောက်ဆိုလို့ရှိရင်3လောက်ကိုလိုစလိုထပ်ပြီးတော့လိုစလိုချုပ်ပေးတဲ့ရှိအချက်ပြားကိုထုတ်တဲ့ set တစ်ခုလိုပါတယ်အဲ့ဒီ set မှာတစ်ခါတည်းဟိုနှာခေါင်းတောက်ပေါ့လေ nose ပါကိုတစ်ခါတည်းမှာထည့်လိုက်တာနှာခေါင်းတောက်ကိုတစ်ခါတည်းထည့်လိုက်တဲ့ set တစ်ခုလိုတယ်ပြီးလို့ရှိရင်ပြရလူလို့ခေါ်တဲ့ရွက်ကိုချိတ်တဲ့ကျိုးလေးတွေကိုဆက်ကွဲပြီးဖို့လိုတဲ့ဆက်အမျိုးအစားတွေလိုပါတယ်။အဲ့ဒါတွေကိုတောင်းချောက်တဲ့ဆက်တဲ့သုံးအော်တိုမက်တစ်ဖြစ်သွားပါတယ်။တောင်းချောက်မှုဖဲနဲ့တဝက်တစ်ပြက်သုံးမယ်ဆိုစီမီအော်တိုမက်တစ်မန်နျူယယ်ဆိုလို့ရှိရင်လုံးဝမန်နျူယယ်သုံးတာပါ။အ
ဲ့တော့မင်းရဲ့မျိုးသားဆိုလို့ရှိရင်တော့လိုအပ်တဲ့အရင်းအနှီးပမာဏက3450ပေါင်းကျင်လောက်ပုံပုံကြနိုင်တဲ့အခြေအနေရှိပါတယ်ခင်ဗျာ
ဆရာဒီနှာခေါင်းဆီးထုတ်တဲ့ဆက်ရုံကိုဒီနယ်တစ်ခုမှာဟိုဆက်ရုံတစ်ခုတည်နိုင်တယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအတွက်လုံလုံလောက်လောက်ရနိုင်တယ်လို့
ရနိုင်တဲ့အနေအထားရှိပါတယ်အဲ့ဒီဆက်ရုံတွေရဲ့အနေအထားကအကျန်းများဖြင့်သူတို့ရဲ့ထုတ်လုပ်နိုင်မှုစွမ်းရည်ပေါ့အဲ့ဒီ production capacity ကတမီလစ်ကိုအခု100နဲ့150ဝန်းကျင်လောက်ပါရှိပါတယ်အဲ့ဒါဆိုတော့ဒီနယ်တစ်ခုတိုင်းတစ်ခုမှာအနည်းဆုံးဆက်ရုံ3ရုံစီလောက်ရှိနိုင်မယ်ဆိုလို့ရှိရင်တော့အဲ့ဒီမှာရှိနေတဲ့ပြည်ထောင်လူစုတွေအတွက်ကိုပေါ်ပြီးတော့တက်တာတဲ့နှုံးသားတွေပေါ့တက်တာတဲ့နှုံးသားတွေဆိုတော့အခုလောလောဆယ်ဒီကုန်ကျန်းတွေရဲ့ပေါက်သေးရဆိုလို့ရှိရင်တော့ဘက်တစ်ခုကို30 40ပတ်ဝန်းကျင်လောက်နဲ့ထုတ်လုပ်နိုင်တဲ့အနေအထားဖြစ်သွားပါတယ်ပမာငွေ30ကျပ်40ကျပ်ပေါ့လေအဲ့ဒီပတ်ဝန်းကျင်လောက်နဲ့
အခုလောလောဆယ်ရောဒီနှာခေါင်းစည်းတွေရဲ့ဈေးနှုန်းတွေဘယ်လောက်လောက်ရှိပါလဲဆရာ
ပထမပိုင်းတော့ကျွန်တော်တို့ကိုဗစ်ဖြစ်ခါစတော့နှာခေါင်းစည်းတစ်ခုကို900လို့1000လို့ဖြစ်သွားတယ်ပမာကြီးပါလေဆိုတော့အဲ့လိုဆိုတော့ဒီနှာခေါင်းစည်းရဲ့သဘာဝလည်းပဲခန္ဓာပဲဟိုတစ်ခါပဲသုံးပြီးတော့သုတ်ပြရမှာဖြစ်တဲ့အတွက်ကြောင့်လို့မြန်မာနိုင်ငံမှာရှိတဲ့ဒီလူတွေရဲ့အဲလက်ရှိအခြေအနေပေါ့လေစားဝတ်နေအခြေအနေရတော့အဲ900 800တန်းကိုဝယ်သုံးနိုင်တဲ့အနေအထားတော့ဒီမတန်ကြီးကိုရှားပါတယ်ဒါကြောင့်မလို့သာပထမဦးဆုံးအဝိမက်စင်အစားထိုးမယ်ဆိုတော့အဝိမက်စင်ကိုကျွန်တော်တို့နိုင်ငံကဟိုလုပ်ဖို့ကြိုးစားကြတာပေါ့လေဒါပေမဲ့အဝိမက်ကတော့အပြည့်အဝတော့ကာကွယ်မှုတော့မပေးနိုင်ဘူးပေါ့ဒါပေမဲ့အခုလောလောဆယ်လက်ရှိအနေအထားအရကြည့်မယ်ဆိုလို့ရှိရင်တော့ဈေးကနည်းနည်းကျသွားပါပြီမက်စီယာစာကြည့်ကဲမက်စီယာအခုဆိုလို့ရှိရင်အခု50ပါတဲ့ဘူးတဘူးကိုဗမာငွေ4000ကျပ်ဒီထက်ပိုပြီးတော့အမျိုးသားကောင်းတာဆိုလို့ရှိရင် 9000 6000 ကျပ်ဝင်းကျင်နဲ့လောဆယ်ဝယ်လို့ရနေတဲ့အနေအထားမှာရှိပါတယ်ခင်ဗျာ
အခုလောလောဆယ်မှာအဝိမက်စီချုပ်ပြီးတော့အလဲမှာပိုးမဖောက်နိုင်တဲ့ဒီအလွှာဘားကိုထည့်ရင်ရောပုံဘလိုနေမလဲ
ဆရာအသုံးပြုလို့ပိုးအဆင်ပြေနိုင်တဲ့အနေအထားမှာရှိပါတယ်အဝိမက်ဆိုကျွန်တော်တို့ဒီစာကြည့်ကဲမက်တစ်ခုကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲအပြင်းလွာပေါ့လေဒီစပန်ပေါက်တဲ့လို့ခေါ်တဲ့အပြင်းလွာပေါ့အဲ့ဒီအပြင်းလွာကတော့ဗာလဲဆိုလို့ရှိရင်အဓိကတော့အရင်ဆက်တွေအရင်ဆက်အပုံပေါ့လေအဲ့ဒီအရင်ဆက်အပုံနဲ့ပုံမုံတွေကိုကာကွယ်ပေးတာပေါ့ပုံမုံတွေရဲ့အရွယ်စားက10မိုက်ခရွန်လောက်ရှိပါတယ်အဲ့ဒီ10မိုက်ခရွန်လောက်ကိုပထမအလွာကစစ်ထုတ်ကာကွယ်ပေးနိုင်တယ်10မိုက်ခရွန်လောက်ကိုအဲ့တော့ဒုတိယအလွာလဲကြာရောအမှန်ဆိုလို့ရှိရင်တော့ 25GSM လို့ခေါ်တာပေါ့လေဒုတိယအလွာကို25ဂရမ်ပါစကွဲရမီတာပေါ့ဒီပိတ်တမီတာမှာအလေးချိန်ပေါ့ဒါကတော့ပိတ်ကအထူပါကိုဆိုလိုတာပါ25ဂရမ်လောက်ဒီလေးတဲ့ပိတ်အမျိုးအစားမျိုးကိုသုံးလိုက်မယ်ဆိုလို့ရှိရင်တော့ဒုတိယအလွာက 0.3 မိုက်ခရွန်အရွယ်အစားရှိတဲ့အမှုန်တွေကိုမဝင်နိုင်အောင်ကာပေးပါလေဒုတိယအလွာအကြမ်းများအဖြစ်ကြည့်မယ်ဆိုလို့ရှိရင်ဟိုရိုးရိုးစာကြည့်ကဲမက်ကူက30ငိုင်းနှုန်းလောက်ဒီကာဝယ်နိုင်တဲ့အနေအထားမှာရှိပါတယ်ဒီဗိုင်းရပ်စ်ကူးစက်မှုကိုပေါ့လေဆိုလိုတာကပါဆိုကျွန်တော်တို့အဝိမက်ကိုလည်းပဲအဝိမက်နှလွာရဲ့ကြားထဲမှာအဝိမက်ဟိုအဝိမက်ကတော့ပြန်လျှော်ပြီးသုံးလို့ရတယ်ကျွန်တော်တို့ဒီ surgical mask disposable တွေကတော့ပြန်လျှော်ပြီးသုံးလို့မရဘူးအဲ့တော့အဝိမက်နှလွာရဲ့ကြားထဲမှာအလေးအားလေးထားပြီးတော့အထဲထဲမှာကျွန်တော်တို့ခုနက 0.3 micron လောက်ဒီကာကွယ်နိုင်တဲ့ micron အရွယ်စားကြည့်တဲ့အမှုန်တွေကာကွယ်နိုင်တဲ့ red brown ဆိုတဲ့ပိတ်စာမျိုးစားမျိုးကိုထည့်ပြီးတော့အဲ့ဒီပိတ်စာမျိုးစားကိုအလေးအဖယ်လုပ်မယ်ပေါ့လေအဲ့အလဲဖယ်လုပ်ပြီးသုံးမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကာကွယ်နိုင်တဲ့စွမ်းရည်ရှိပါတယ်ခင်ဗျာ
။ချင်းမြင့်တဲ့အထယ်လေးအင်ဂျင်နီယာဦးအောင်စင်ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာတွင်တင်ဆောင်ကြအောင
်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြီးညာပေးပါမယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ရတဲ့အတွက်ပြီးခဲ့တဲ့တစ်ပတ်ကကြာတဲ့ Thanksgiving ကျေးဇူးတော်နေ့အားလည်းရမှာစုဝေးတွေ့ဆုံတာမျိုးမလုပ်ဖို့ကြမ်းမာရေးတာဝန်ရှိသူတွေတိုက်တွန်းခဲ့ပေမဲ့အများစုကလိုက်နာခြင်းမရှိခဲ့ကြပါဘူး။တောင်ကိုရီးယားနိုင်ငံမှာ6လတာကာလအတွင်းကိုရိုနာဗိုင်းရပ်စ်ကူးခံထားရသူအများဆုံးအဖြစ်နဲ့ပြီးခဲ့တဲ့24နာရီအတွင်းပိုခဲ့တဲ့24နာရီအတွင်းပိုကူးသူ629ယောက်တိုးလာပါတယ်။ဒီထဲကလူပေါင်း6ယောက်ကပြည်တွင်းမှာကူးခံရတာဖြစ်ပြီးတော့80ရာခိုင်နှုန်းကပိုအထက်90ရာလူထူထပ်တဲ့ဆိုးမြို့တစ်ဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကတောက်ကြားနေမှာပြောပါတယ်။တောင်ကိုရီးယားမှာတိနစ်အစောပိုင်းကတည်းကကယောဂါကိုအောင်မြင်စွာထိန်းချုပ်နိုင်ခဲ့ပေမဲ့ကန့်သက်ချက်တွေဖြေလျှော့ပေးလိုက်တဲ့အော်တိုဘလာနောက်ပိုင်းပိုကူးဆက်မှုပြန်တိုလာတာပါအမေရိကန်ပြည်ရင်ကမ္ဘာမှာပိုကူးသူတွေအများဆုံးရှိတဲ့အိန္ဒိယနိုင်ငံမှာတလားလောက်ထိပိုကူးဆက်မှုဆက်တိုက်ကျဆင်းလာနေတယ်ဆိုပေမဲ့ပြီးခဲ့တဲ့24နာရီအတွင်းပိုးသွေးသူက3600ကျော်ရှိပါတယ်COVID-19 ကာယောဂါအရေးနဲ့ပတ်သက်တဲ့အထူးအစည်းအဝေးတစ်ရက်ကိုကုလသမဂ္ဂမှာကြာလပတ်နေ့ကစတင်ကျင်းပနေပါတယ် ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကိုဗစ် -19 ကာယောဂါတိုက်ဖျက်ရေးမှာညီညွတ်စွာပူးပေါင်းဆောင်ရွက်ဖို့ညီလာခံဥက္ကဋ္ဌကအစည်းအဝေးဖွင့်ပွဲမှာတိုက်တွန်းသွားပါတယ်။ကာယောဂါကြောင့်ဆင်းရဲချမ်းသာကွာဟချက်ပိုကြီးမလာသလိုဆင်းရဲတဲ့အတိုင်းပြည်မှာပိုးပြီးတော့ထိခိုက်နေရပေမဲ့ဒီအချိန်ဟာလက်ညှိုးထိုးအပြစ်တင်နေရမယ့်အချိန်မဟုတ်ပဲစုပေါင်းအားနဲ့လုပ်ကိုင်ရမယ့်ကာလဖြစ်တယ်လို့လည်းညီလာခံဥက္ကဋ္ဌဘောလ်ကဲကပြောပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါစေရှင်။ကျေးဇူးနိုင်ပါပါ။
This program has come to you from the Voice of America, Washington.